Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တန်ရဲ့2020ခုနှစ်ဂျွန်လ9ရက်ဗုဒ္ဓဘူးနေ့နေ့နဲ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါကျမတို့ VOA မြန်မာပိုင်းရဲ့နက်နက်ခင်းအစီအစဉ်တွေကိုရုပ်သံနဲ့ပါဖြည့်ဆွတ်တင်ဆက်နေပါတယ်။ Line to meter 24 40 51တို့အပြင် Line lat meter 190 kHz 1505တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ဒီကနေ့မနေ့သတင်းအစီအစဉ်မှာစစ်တပ်လက်အောက်မြန်မာပြည်တွင်းမှာစိုးရိမ်ပွဲအခြေအနေတွေဆက်လက်ဆိုးရွားနေတယ်လို့ American အာရှမူဝါဒဆိုင်ရာအကြီးအကဲကပြောကြားလိုက်တဲ့သတင်းနဲ့အတူမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရမှာပါ။တခါဘုံခွဲအစိတ်ခတ်ဖို့ NUG ဝင်ကြီးပြောဆိုချက်စစ်ကောင်စီကထုတ်လွှင့်သွားတဲ့အပေါ်မှာ NUG ရဲ့ပြောခွင့်ရကဘလို့တုံ့ပြန်ပါသလဲ။
ဘယ်အကြဖဲမှုမှလည်းဒေါက်တာဆွေဆိုကဆွေးနွေးတာလည်းမရှိဘူး။ပြောတာလည်းမရှိဘူး။ဖြစ်တာလည်းမရှိဘူး။နဘတော့ဒီ
ဒါကတော့ NUG ရဲ့အပြည်ပြည်ဆိုင်ရာဝန်ကြီးဒေါက်တာဆဆာက BOA ကိုပြောသွားတာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါအာဆီယံနဲ့တရုတ်ကိုစစ်ကောင်စီရီမန်းချက်ပေါင်းမြောက်ဖို့အတုံးချနေတယ်ဆိုတော့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းထားတာကိုလည်းတင်ဆက်ဖို့ရှိပါတယ်။နောက်ပိုင်းမှာတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရမှာပါ။အခုတော့ဗုဒ္ဓဘုနေ့နေ့နဲ့ခင်းသတင်းအစီအစဉ်ကိုမတ်တိန်တီထိုင်းနဲ့ကိုအောင်လွင်ဦးတို့ကတင်ဆက်မှာပါရှင်။
စစ်တပ်အုပ်ချုပ်နေတဲ့မြန်မာနိုင်ငံတွင်းအခြေအနေတွေဟာအထူးစိုးရိမ်ပွဲဖြစ်ပြီးဆက်ပြီးလဲဆိုးရွားလာနေကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့ဖြစ်လာနိုင်ခြေအလုံးကိုလေ့လာသုံးသပ်ထားကြောင်းအမေရိကန်သမ္မတဂျိုးဘိုက်ဒင်ရဲ့အင်ဒိုပစိဖိန်မူဝါဒဆိုင်ရာညှိနှိုင်းရေးမှူးခတ်ခမ်ဘဲကအင်ကာနေမှာပြောဆိုကြောင်း Reuters သတင်းကဖော်ပြပါတယ်အကြမ်းဖက်မှုတွေများလာတာကိုတော့ညင်းလို့မရဘူးလို့လဲမစ္စတာကန်ဘဲက New American Security ပညာရှင်အဖွဲ့ကကျင်းပတဲ့ online အခမ်းအနားတစ်ခုမှာပြောဆိုတာဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့စန့်ကျင်စိန်ခေါ်မှုတွေမဟုတ်ဘဲဒီမိုကရေစီလိုလားသူတွေဘက်ကလည်းပိုပြီးစုစုစည်းစည်းပိုင်းဖြတ်ချက်ပြတ်သားခိုင်မာလာတာကိုတွေ့မြင်နေရတယ်လို့သူကပြောပါတယ်။မြန်မာနိုင်ငံမှာနိုင်ငံပြိုလဲသွားနိုင်ခြေရှိသလားလို့မေးတာမှာတော့မစ္စတာကန်ဘဲကအခုမြင်တွေ့နေရတဲ့အခြေအနေအရတော့ငင်းဖို့ခက်ပါတယ်လို့ဖြေပါတယ်။ဖေဖော်ဝါရီလတရက်နေ့ဆီယနာသိမ့်ပြီးကလေးကမြန်မာနိုင်ငံမှာမတိမငြိမ်ဖြစ်နေတာပါ။နိုင်ငံတော်ကမြို့တွေနေတွေမှာနေ့စဉ်ဆန္ဒပြပွဲတွေရှိနေသလိုနေဆက်တွေမှာလည်းစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားတိုက်ပွဲတွေဖြစ်နေပါတယ်။တချို့လက်နက်ကိုင်အဖွဲ့တွေဆိုရင်ဖွဲ့ထားတာသတင်းပတ်အနှင်းငယ်ပဲရှိပါသေးတယ်။စစ်တပ်ပိုင်းရုပ်တံကထုတ်လွှင့်ချက်တစ်ခုမှာတော့ပြည်ရင်းမတိမငြိမ်ဖြစ်မှာကိုကြိုပြီးမှန်းဆမထားကြောင်းဆရာနာသိန်းကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတွဲဆုံမေးမြန်းခန်းတစ်ခုမှာဝန်ခံပြောဆိုထားတယ်ဆိုပြီးလဲမစ္စတာကန်ဘဲကပြောဆိုခဲ့ပါတယ်ရှင်။ကြားပြည်နယ်တွင်းကအရက်သားနယ်မြေတွေမှာလုံခြုံရေးတပ်ဖွဲ့တွေရဲ့အစီအချင်းမဲ့တိုက်ခိုက်မှုတွေနောက်တခြားသောအကြမ်းဖက်မှုတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေရသူတသိန်းကျော်ရှိနေပြီးဒီအခြေအနေဟာဆိုရင်နိုင်ငံတကာနယ်စပ်တွေကိုမဖြစ်မနေဖြတ်ကျော်ဝင်ရောက်ရတဲ့အခြေအနေမျိုးဖြစ်လာနိုင်ကြောင်းကုလသမဂ္ဂကအင်္ဂါနေ့မှာပြောပါတယ
် Our colleague said that the crisis could push people across international borders as has already
အများပြားဟာဆိုရင်ကြားပြည်နယ်နောက်နေချင်းဆက်နေတဲ့ရှမ်းပြည်နယ်တောင်ပိုင်းကနေခံအတိုင်းဝိုင်းတွေတောတွေထဲမှာဘေးကင်းခိုလုံနိုင်ရေးစူးစမ်းနေကြရပါတယ်ဒီပြဿနာကြောင့်လူတွေအနေနဲ့နိုင်ငံတကာနယ်စပ်တွေကိုမဖြစ်မနေဖြတ်ကျော်လာရနိုင်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဆီယနာသိမ့်ပြီးနောက်ပိုင်းဖမ်းဆီးခံရမယ့်အရေးစိုးရိမ်ချက်ကြောင့်မြန်မာနိုင်ငံတွင်းကတက်ကြွလှုပ်ရှားသူတွေနိုင်ငံရေးသမားတွေဆန္ဒပြလှုပ်ရှားကြတဲ့တာမန်အရပ်သားတွေသတင်းထောက်တွေအပါအဝင်နေဆက်ဖြတ်ကျော်ပြီးအင်းကြီးချင်းနိုင်ငံတွေကိုထွက်ပြေးတင်းရှောင်နေကြရတာပါနေဆက်တွေကိုသွားဖို့အခြေအနေမပေးသူတွေလည်းဒေတာရင်းကတောတွေထဲမှာထွက်ပြေးခိုလုံနေကြရပါတယ်တိုက်ပွဲတွေကြောင့်တက်ရောက်ထိခိုက်ရသူတွေအတွေ့စာနယ်ရိတ်ခါရေအမိုးအကာလောင်စာနဲ့ကျန်းမာရေးဆောင်ရှောက်မှုအရေးပေါ်လိုအပ်နေပြီးကုလသမဂ္ဂကထောက်ပံ့ဖို့အစဉ်သင့်ရှိနေကြောင်းဒါပေမဲ့လုံခြုံရေးတပ်ဖွဲ့တွေကခီးသွွာလာမှုတားမြစ်ချက်မလုံခြုံမှုလမ်းမကောင်းတာတွေကြောင့်ထောက်ပံ့နိုင်ရေးအခက်တွေ့နေတယ်လို့လဲကုလသမဂ္ဂကပြောပါတယ်။အကူအညီလိုအပ်နေသူတွေကိုလူသားချင်းစာနာထောက်ကူမှုဆိုင်ရာအကူအညီတွေပို့ဆောင်ပေးနိုင်ရေးလုံခြုံရေးတပ်ဖွဲ့တွေကခွင့်ပြုပေးဖို့အတွက်မြန်မာဆိုင်ရာကုလသမဂ္ဂအဖွဲ့ကတောင်းဆိုထားပါတယ်ရှင်။ အင်ဒိုနီးရှားနိုင်ငံအချေးကိုဇွန်လ၄ရက်တောက်ချန်လီတုန်းကလေနဲ့ရောက်လာတဲ့ရိုဟင်ဂျာ82ဦးအတွေ့အင်ကာနီမှာအစားအသောက်တောက်ရည်နဲ့ဆေးဝါးတွေဆက်လက်ထောက်ပံ့နေကြောင်းနိုင်ငံတကာရွှေ့ပြောင်းအခြေချမှုဆိုင်ရာအဖွဲ့ IOM ကပြောပါတယ်။အမျိုးသမီးနဲ့ကလေးငယ်အများစုပါတဲ့ရိုဟင်ဂျာတွေကိုအချေးတာဝန်ရှိသူတွေကကိုဗစ် -19 ဆစ်ဆေးပြီးကိုဗစ် -19 ကာကွယ်ဆေးလဲထိုးနှံပေးပြီးဖြစ်ကြောင်း IOM ပြောခွင့်ရဖောလ်ဒီလန်ကအင်ဂါနီဂျီနီဗာကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောပါတယ်အခုအင်ဒိုနီးရှားကိုရောက်လာသူတွေကကောက်ဆက်ပဇာကုတုပလောင်ဒုက္ခသည်စခန်းတွေမှာနေထိုင်ခဲ့ကြသူတွေလို့လဲသတင်းစာရှင်းလင်းပွဲမှာပြောပါတယ
် Indonesia has not deported Rohingya since 2000
2008ခုနှစ်ကနေစလို့အင်ဒိုနီးရှားကိုရိုဟင်ဂျာတွေစတင်ရောက်ရှိလာပြီးချိန်ကတည်းကလက်ရှိအချိန်ထိရိုဟင်ဂျာထောင်ချီလက်ခံထားတဲ့အင်ဒိုနီးရှားအစိုးရအနေနဲ့တဲဦးတယောက်ကိုမှဌာနေပြန်ပို့ခဲ့တာမရှိဘူးလို့လဲ IOM ပြောခွင့်ရပေါ်လ်ဒီလန်ကသတင်းထောက်တဦးရဲ့အမေကိုဖြေပါတယ်မြန်မာဘက်ကရောရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပါဘူးဒီဒုက္ခသည်တွေကိုပြန်လည်လက်ခံဖို့သဘောတူထားပေမဲ့လည်းအခုအချိန်ထိတော့အကောင့်အထည်မပေါ်သေးပါဘူး
For engagement with the governments in the region continue in terms of
ကျန်ရမရစွန်စားပြီးထွက်ပြေးလာကြရတဲ့ရိုဟင်ဂျာတွေနဲ့တခြားသူတွေအတွက်ဘေးကင်းလုံခြုံပြီးဆက်နက်ရိတ်ခါနဲ့ဆေးဝါးရရှိရေးဒေသရင်းနိုင်ငံတွေကအစိုးရတွေနဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာယုံကဆွေးနွေးဆောင်ရွက်ထားကြောင်းလဲ UNHCR ပြောခွင့်ရဘာဘာဘတ်လော့ကပြောပါတယ်ပြီးခဲ့တဲ့သတင်းဘက်ကွန်ဘိုင်းကအင်ဒိုနီးရှားနိုင်ငံအချင်းမှာကဲတင်ခဲ့ရတဲ့ရိုဟင်ဂျာတွေဘေးကင်းလုံခြုံမှုရှိနေတယ်လို့လည်းသူကပြောပါတယ်ရှင်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကိုဒုတိယသက်တမ်းဆက်လက်တာဝန်ထမ်းဆောင်နိုင်ရေးကုလသမဂ္ဂလုံခြုံရေးကောင်စီကအင်ကာနီမှာရွေးချယ်လိုက်ပါတယ်
။ The Security Council having considered the question of the recommendation for the appointment of the Secretary General of the United Nations
ကုလသမဂ္ဂအထူးအမှုချုပ်ခန့်အရေးအတွက်ထောက်ခံချက်တောင်းခံမှုကိုလုံခြုံရေးကောင်စီကစဉ်းစားသုံးသပ်ခဲ့ပြီးမစ္စတာအန်တိုနီယိုဂူတာရက်စ်ကိုလာမည့်2022ခုနှစ်ဇန်နဝါရီလကနေ2026ခုနှစ်ဒီဇင်ဘာလအထိကုလသမဂ္ဂအထူးအမှုချုပ်အဖြစ်ဒုတိယသက်တမ်းအတွက်ခန့်အပ်ဖို့ကုလသမဂ္ဂအထွေထွေညီလာခံထံထောက်ခံထားကြောင်းလုံခြုံရေးကောင်စီဥက္ကဋ္ဌအက်စတိုနီယာတန်အမတ်ကြီးဆဗင်ရွာရှင်ဆန်ကကြေညာချက်ကိုဖတ်ကြားခဲ့တာပါဒီတဲ့ဆွေးနွေးပွဲမှာလုံခြုံရေးကောင်စီကမစ္စတာဂူတာရက်စ်ကိုအဆိုပြုထောက်ခံချက်ပေးခဲ့တာဖြစ်ပြီးအဖွဲ့ဝင်193နိုင်ငံပါကုလသမဂ္ဂအထွေထွေညီလာခံကိုဆက်လက်တင်သွင်းရမှာဖြစ်ပါတယ်။လာမယ့်ဇွန်လ18ရက်နေ့မှာတော့ကုလသမဂ္ဂအထွေထွေညီလာခံမှာမဲခွဲအတည်ပြုမယ်လို့ခန့်မှန်းရပါတယ်။ကုလသမဂ္ဂအထွေထွေမှုချုပ်အဖြစ်ဒုတိယသက်တမ်းထမ်းဆောင်တဲ့အချိန်မှာလဲမစ္စတာဂူတာရက်စ်အနေနဲ့ကိုင်းတွဲဖြည့်ရှင်းရမယ်ပြည်ပခါတွေလူသားချင်းစာနာထောက်ကူမှုဆိုင်ရာအကျက်အတဲ့ပြဿနာတွေအများအပြားရှိနေတာပါဒီတဲကအများစုကတော့သူ့ရဲ့ကုလသမဂ္ဂအတွင်းမှုချုပ်ပထမသက်တမ်းတာဝန်ဆက်ယူစဉ်ကတည်းကရှိနေတာဖြစ်ပြီးအခုချိန်ထိမဖြည့်ရှင်းနိုင်သေးပါဘူးမြန်မာနဲ့အီသီရိုးပီးယားအရေးတို့လိုနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုလောလောလတ်လတ်ချင်းချောက်မှုဖြစ်နေတဲ့ပြဿနာသစ်တွေကလည်းအများအပြားရှိနေပါတယ်ရှင်
တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 938ညလိုင်းဒိုမီတာ40 kHz 948ညလိုင်းဒိုမီတာ48 kHz 6953ညနဲ့လိုင်းနက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအစီအစဉ်ပထမပိုင်းကိုမတ်တိန်ကီထိုက်ကတင်ဆက်ခဲ့တာပါရှင် VOE မြန်မာပိုင်းရဲ့ပုတ်တဖူးနေနေခင်အစီအစဉ်ကို website စာမျက်နှာဖြစ်တဲ့ voabamisnews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ voabamisnews ကနေတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုတော့လူမျိုးတုံးတပ်ဖြတ်မှုတရားခံ Bosnia Sub Council Meldit အယူခံကိုကုလတရားရုံးကပယ်ချလိုက်တဲ့သတင်းနဲ့အတူနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးကဆက်လက်တင်ဆက်မှာပါ
။လူမျိုးတုံးတပ်ဖြတ်မှုဆေးရဆွမှုလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့2019ခုနှစ်တုန်းကထောင်နှံတစ်သက်ပြပေးခံထားရတဲ့စီရင်ချက်ပေါ်ဘော့စနီးယားဆပ်ကောင်ဆောင်ဟောင်းရော့ကူမလာရစ်အယူခံဝင်ခဲ့ပေမဲ့ကုလသမဂ္ဂတရားသူကြီးတွေကပယ်ချလိုက်ကြပါတယ
် Noting the written submissions of the parties and their oral arguments presented at their plenary on 25 and 26 August 2020.
No opinion စာနဲ့ပါ UGAN တင်သွင်းခဲ့တာကို2020ခုနှစ်အောက်တိုဘာ25နဲ့26ရက်နေ့မှာကြားနာခဲ့ပြီးနောက် UGAN ကိုပယ်ချဖို့ဆုံးဖြတ်လိုက်ပါတယ်လို့တရားသူကြီး Piska Mandimba Nayembe ကအင်ကနေတရားခွင်မှာပြောကြားလိုက်တာပါ1992ခုနှစ်ကနေ95ခုနှစ်ဘော့စနီးယားစစ်ပွဲအတွင်းဆာဗရီနီကာမြို့မှာမွတ်စလင်မျိုးသားနဲ့ယောက်ျားလေး8000ကျော်ကိုအစုလိုက်ပြုံးလဲတပ်ဖြတ်မှုဆရာရီဘိုမြို့မှာအရက်သားတွေကိုညံပန်းနှိပ်စက်မှုဥရိမဲ့တက်ခတ်မှုတွေအတွက်ပြစ်မှုထင်ရှားကြောင်းဆုံးဖြတ်ခဲ့ပြီးအခုကအသက်88နှစ်ရှိနေပြီဖြစ်တဲ့မလာဒေ့ရှ်ကိုထောင်ဒဏ်တစ်သက်အပြစ်ပေးထားတာပါဆာဗရီနီကာမြို့ကအစုလိုက်ပြုံးလဲတပ်ဖြတ်မှုဟာဥရောပမှာဒုတိယကမ္ဘာစစ်နောက်ပိုင်းအဆိုးဝါးဆုံးဖြစ်ခဲ့ပေမဲ့မလာဒေ့ရှ်ကတော့အပြစ်မရှိတဲ့အကြောင်းငြင်းဆန်ထားပါတယ်မလာဒေ့ရှ်ရဲ့ရှင်းနေတွေကတော့ဥပဒေကြောင်းအရာရောအချက်လက်အရာပါအမှားယွင်းနေရှိနေတယ်ဆိုပြီးအမှုတွေကိုတရားစီရင်လွတ်ဖို့ဓမ္မမောင်ရင်လည်းပြန်လည်ခုံရုံးတင်စစ်ဆေးဖို့နဲ့ရက်ဆက်ချင်းချုပ်တဲ့လူရဲတွေကိုကျူးလွန်ရမှာတာဝန်ရှိသူတွေဟာတခြားသူတွေသာဖြစ်ကြောင်းလဲရှောက်လဲခဲ့ကြတာပါမလာဒေ့ရှ်ရဲ့ရာဇဝတ်မှုတွေဟာနိုင်ငံရေးအကျိုးအမြတ်တွေအမုန်းတရားနဲ့ရဲရဲဆက်ဆက်ကျူးလွန်ခဲ့တဲ့လူရဲတွေဖြစ်ကြောင်းလူခွင့်ရေးဆရာကုလသမဂ္ဂမဟာမင်းကြီးမီရှဲပက်ရှလက်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းဘော့စနီးယားနဲ့ဟာဇီဂိုဗီနာကရက်ဆက်ချမ်းကျုပ်တဲ့လူရဲတွေကိုအဆုံးသတ်ပြီးကျူးလွန်သူတွေကိုတရားဥပဒေရှေ့မှောက်ပို့ဆောင်နိုင်အောင်ကြိုးပမ်းမှုတွေမှာအမေရိကန်ဦးဆောင်ပါဝင်ခဲ့ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ကမ္ဘာတဝန်းနိုင်ငံမောတရာစင်ညိုကရာဇဝတ်ခန်းကြီးတွေကိုနှင်းနှင်းမှုအတွင်းမတင်ကားလို့800ကျော်နဲ့အတူမွေးစေဝါ32တန်းကျော်ဒေါ်လာ148တန်းသိမ်းဆည်းရမိခဲ့ကြောင်းရဲတပ်ဖွဲ့နဲ့လွန်ရွေးတော်ဝင်ရှိသူတွေကပြောဆိုလိုက်ပါတယ်။ထရိုဂျန်ရှီလို့အမည်ပေးထားတဲ့စစ်စင်ရေးအတွင်းနိုင်ငံမော16နိုင်ငံမှာစီးနှင်းရှာဖွေမှုတွေလုပ်ခဲ့ပြီးတနက်250ဇင်ခံကား55ဇင်းကိုလည်းတင်းစီရမိတဲ့အကြောင်းနယ်သာလန်နိုင်ငံတဟိတ်မြို့ကအင်ကာနီတင်းစာရှင်းလင်းပွဲမှာအာဏာပိုင်တွေကြီးညာခဲ့တာပ
ါ Operation Trojan Shield is a shining example of what can be accomplished when international law enforcement partners from around the world work together
ခရူဂျန်ရှိစစ်စင်ရေးဟာနယ်စပ်ဖြတ်ကျော်ကျူးလွန်နေတဲ့ရာဇဝတ်ခန်းတွေကိုနှင်းနှင်းရမှာကမ္ဘာတဝန်းမှာရှိတဲ့နိုင်ငံတကာဥပဒေစိုးမိုးရေးအရာရှိတွေအတူတကွလက်တွဲပြီးအစ်မြင့်စုံစမ်းစစ်ဆေးရေးကိရိယာတွေနဲ့ထောက်လန်းတဲ့အခါအောင်မြင်မှုတွေရနိုင်တယ်ဆိုတာထင်ရှားတဲ့နမူနာကောင်းတစ်ခုဖြစ်ပါတယ်လို့အမေရိကန်ပြည်တော်စုစုံစမ်းစစ်ဆေးရေးဘျူရို FBI ရဲ့ရာဇဝတ်မှုစုံစမ်းစစ်ဆေးရေးဌာနလက်ထောက်ညွှန်ကြားရေးမှူးကေဗင်ရှီဗာစ်ကပြောဆိုလိုက်တာပါစစ်စင်ရေးမှာမတင်ကားသူတွေရဲ့အစီအစဉ်တွေကိုကြပ်ပြတ်နားထောင်နေစရှိခဲ့တာကအရေးကြီးတဲ့အခက်အခဲကပါဝင်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်ရာဇဝတ်ခိုင်းတွေစစ်တွေရမှာ၃လရှိပြီးတာမန်လူတွေဖတ်လို့မရအောင်ပြောင်းလဲဖန်တီးနေတဲ့ Encrochet နဲ့ Sky ECC App တွေကိုလုံခြုံရေး Agency တွေကတုံးမရအောင်လုပ်ခဲ့ပြီးကြပ်ပြတ်ထောက်လန်းနိုင်မဲ့ Enorm လို့ခေါ်တဲ့ App ပါတဲ့ဖုန်းတွေကိုရာဇဝတ်ခိုင်းတွေနဲ့ဆက်နွယ်သူတွေလက်ထက်ရအောင်စီစဉ်နိုင်ခဲ့တဲ့အကြောင်းလဲတာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်စစ်စင်ရေးကို FBI ကဦးဆောင်ခဲ့ပေမဲ့ American Moyo Sewa Nini Agency DEA ဥရောပသမဂ္ဂ EU ရဲ့ရဲတပ်ဖွဲ့ Europol နဲ့နိုင်ငံမော်တာစင်ညောကရဲတပ်ဖွဲ့တွေလည်းပူးပေါင်းပါဝင်ခဲ့ကြပါတယ်အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ American တပ်တွေကခမန်းကြီးထောက်အကျော်လောက်ရုတ်သိမ်းသွားပြီဖြစ်ကြောင်း American စစ်တပ်ကပြောဆိုလိုက်ပါတယ်ဒါဆိုရင်စက်တင်ဘာလ17ရက်နောက်ဆုံးထားပြီးတပ်တွေအလုံးရုတ်သိမ်းမှုသမ္မတဂျိုးဘိုင်ဒန်ဧပြီလတည်းပြောဆိုထားတာတည်းလဲမျက်စံနေပုံရပါတယ်ကမ္ဘာကြီး C17 မျိုးစားလေရင်အဆင့်900စာပစ္စည်းတွေကိုဖယ်ရှားခဲ့ပြီးပစ္စည်းစိတ်ပိုင်းပေါင်း13000ကျော်ကိုလည်းကာဝေးဝန်ကြီးဌာနထောက်ပို့ဌာနကိုလွှဲပြောင်းပေးခဲ့တဲ့အကြောင်းအာဖဂန်နစ္စတန်နိုင်ငံစီးကိစ္စတွေကိုကြီးကြပ်ရတဲ့အမေရိကန်စစ်တပ်ကမ္ဘာ11ဒေသဆိုင်ရာကုကဲဌာနကအင်္ဂါနေ့မှာပြောဆိုလိုက်တာပါနှစ်ပေါင်း20နီးပါးကြာစီးရီးယားပါဝင်ခဲ့ပြီးတော့အမေရိကန်မှာ2000ခုနှစ်အကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့စက်တင်ဘာ17ရက်နေ့နှစ်ပတ်လည်နေ့မတိုင်ခင်အာဖဂန်နစ္စတန်နိုင်ငံကနေတပ်တွေကိုပြန်ယူသိမ်းဖို့သမ္မတဘိုင်ဒန်ညွှန်ကြားထားတာဖြစ်ပါတယ်။ဧပြီလကအမိန့်ပေးတဲ့အချိန်မှာတော့အာဖဂန်နစ္စတန်မှာမြောက်တလန်တစ်စာချုပ်အဖွဲ့နေတိုမာမိတ်ဖွဲ့ဝင်ဖြစ်အမေရိကန်တပ်ဖွဲ့2500တင်မင်းရှိနေတာဖြစ်ပါတယ်။မာမိတ်တပ်တွေယူသိမ်းဖို့ဆုံးဖြတ်ချက်ကြောင့်အာဖဂန်နစ္စတန်နိုင်ငံမှာလွန်ကျွေးရေးအတွက်စိုးရိမ်စရာတွေရှိတဲ့အကြောင်းနေတိုတွင်ရေးမှူးချုပ်ယန်စတိုတန်ဘတ်ကတင်းလာနေအတ္လန်တစ်ကောင်စီအခမ်းအနားမှာပြောဆိုထားပေမဲ့အာဖဂန်တပ်ဖွဲ့တွေကိုလက်ချင်တင်ကြားပေးထားတာကြောင့်တိုင်းပြည်လွန်ကျွေးရေးအတွက်တာဝန်ယူကြရမှာဖြစ်ကြောင်းလည်းပြောဆိုထားပါတယ်အမေရိကန်နိုင်ငံတော်ကကိုဗစ်ရောဂါကူးစက်မှုတွေဆက်လက်ကျဆင်းလာနေပေမဲ့အိန္ဒိယနိုင်ငံမှာစတင်တွေ့ရှိခဲ့တဲ့ Delta Visa ပြောင်းပို့ရေးအန္တရာယ်ကိုသတိထားကြဖို့နဲ့အထူးသဖြင့်ငယ်ရွယ်သူတွေကြားချင်းချမှုဖြစ်ရှိနေစေဖြစ်ကြောင်းအိမ်ပြည်တော်ကာယရောဂါတပ်ဖြည့်ရေးအဖွဲ့ကသတိပေးလိုက်ပါတယ် ပြီးခဲ့တဲ့သတင်းပတ်အတွင်းယောဂကုသမှုသစ်တွေဟာ30ခန်းလုံးကျဆင်းပြီးအတူပြုလူနာ 13,289 ယောက်ရှိခဲ့ပြီးနှစ်ဆန်းပိုင်းကနဲ့ရှိရင်90ခန်းလုံးယောနယ်သွားကြောင်းလဲအမေရိကန်ယောဂထိန်းချုပ်ကော်မတီဌာန CDC ညွှန်ကြားမှုရိုရှေးဝလန်စကီကပြောဆိုလိုက်တယ်ပါပြည်ရဲနှင့်မလကဆက်လို့နေ့စဉ်ကူးစက်မှုအ ਨੇ ဆုံးဖြစ်ခဲ့သလိုစေယုံတင်ရတဲ့လူနာအရေအတွက်ကြဆင်းလာရမှာနှစ်ဆမိုင်းနဲ့ဆိုင်ဒီသတင်းပတ်မှာ85ရာခိုင်နှုန်းကြဆင်းခဲ့တဲ့အကြောင်းလဲ CDC အကြီးအကဲကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းဒေတာလို့မြည်ပြထားတဲ့ကူးစက်မှုမြန်ဆန်တဲ့ဗီဇာပြောင်းဖို့အနေကိုသတိထားဖို့လိုကြောင်းလဲကူးစက်ရောဂါဆရာအင်ဂျီရောထိတ်တန့်အကြံပေးဒေါက်တာအန်တိုနီဖောက်ချီကသတိပေးလိုက်တာပါ
။ In the UK,the Delta variant is the rapidly emerging as the dominant variant, greater than 60%.
UK မှာ Delta visa ပြောင်းဖို့အလင်းမြန်ကူးစက်နေပြီးအဓိကကူးစက်တဲ့ပိုးမျိုးစားဖြစ်60ရာခိုင်နှုန်းကျော်ရှိနေပါတယ်လို့ American ကူးစက်ရောဂါပညာရှင်ဒေါက်တာ Fauci အင်္ဂါနေ့ online သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါကူးစက်ခံရသူအများစုဟာလူငယ်လူရွယ်တွေဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်အမေရိကန်မှာကိုဗစ်ရောဂါကူးစက်သူလူနာအသစ်တွေထဲမှာဒယ်တာဗီဇာပြောင်းဖို့ကူးစက်ခံရသူ600ခန့်လုံးရှိနေတဲ့ကြောင့်လူငယ်တွေကာကွယ်ဆေးထိုးကြဖို့လဲတိုက်တွန်းနေတာပါနှစ်ချိန်ထိုးရတဲ့အမေရိကန်ကကိုဗစ်ရောဂါကာကွယ်ဆေးနှမျိုးစလုံးဟာအပြည့်အဝထိုးပြီးတဲ့အခါရောဂါကူးစက်မှုကိုထိထိရရောက်အကာအကွယ်ပေးနိုင်တဲ့အကြောင်းလဲဒေါက်တာဖောက်ချီကပြောဆိုခဲ့ပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးကတင်ဆက်ခဲ့တာပါရှင်။ဗုဒ္ဓဘုနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါရယ်။ကျမတို့အခုလိုတိုက်ရိုက်တင်ဆက်နေတဲ့အစီအစဉ်တွေကို Radio နဲ့တပြေးညီ Facebook နဲ့ Website တို့ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ကြပါရယ်။အခုလိုကျမတို့ထုံးလင်းချက်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါရယ်ရှင်။အခုတော့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းခန်းတွေကိုနားဆင်ရမှာပါ။မကြခင်မှာတော့အာဆီယံနဲ့တရုတ်မြန်မာအရေးပူးပေါင်းဆောင်ရွက်ချက်တွေအပေါ်သုံးသပ်ချက်အမြင်ကိုတင်ပြဖို့ရှိပါတယ်။အခုတော့ဘုံခွဲအစိတ်ခတ်ဖို့ NUG ဝင်ကြီးပြောဆိုချက်ကိုစစ်ကောင်စီထုံးလွှင့်သွားတဲ့အပေါ်မှာတုံ့ပြန်ချက်တွေကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြမှာပါရှင်
။ဘုံခွဲဖို့အစိတ်ခတ်ဖို့ဆိုပြီး NUG ဝင်ကြီးတူဖြစ်သူဒေါက်တာဇော်ဝေဆိုးပြောဆိုထားတဲ့ဗီဒီယိုဖိုင်တစ်ခုကိုမြန်မာရုပ်သံသတင်းတွေမှာဒီကနေ့ဖော်ပြပါရယ်။မြို့ပေါ်အကြမ်းဖက်မှုတွေမှာပတ်သက်မှုမရှိဘူးလို့ NUG ကာကွယ်ရေးတာဝန်ခံတွေကပြီးခဲ့တဲ့သတင်းပတ်အတွင်းကထုတ်ဖော်ပြောခဲ့ပေမဲ့ NUG ခေါင်းဆောင်ဝန်ကြီးတူဦးဖြစ်တဲ့စစ်တက္ကသိုလ်1ပမောက္ခချုပ်ဟောင်းဒေါက်တာဇော်ဝေဆိုးကဒီဘုံခွဲမှုတွေနဲ့အစိတ်ခတ်မှုတွေမှာပါဝင်စီမံကြောင်းတတိပေးပြောဆိုတဲ့ဗီဒီယိုတစ်ခုလူမှုကွန်ရက်တွေမှာပြန့်နှံ့နေသလိုဒါကိုစစ်ကောင်စီရဲ့ဒီကနေ့ညရုပ်မြင့်သံကြားကြေညာချက်မှလည်းထုတ်ပြန်တာပါ။အဲ့သေးသေးလေးတဲ့ဘာတွေပါတယ်လဲဆိုတာတစ်ခါတလေကြတော့ဖွင့်ကြည့်လိုက်တာနဲ့တင်ကိစ္စကုံသွားမဲ့ဟာတွေထည့်ထားတယ်စားစရာတွေရလို့သွားမစားနဲ့အစိတ်ပါတဲ့အစားအစာတွေကျွန်တော်တို့စီစဉ်ထားတယ်လို့ဒီရုပ်သံဖိုင်မှာပြောဆိုထားပါတယ်သူအနေနဲ့ဆရာဝန်တူဦးဖြစ်လို့လူမတက်ချင်ပေမဲ့လည်းတွန်းပို့သူတွေရှိနေလို့လုပ်နေရတာပါလို့ဒေါက်တာဇော်ဝေဆိုးကပြောထားပါတယ်ဗီဒီယိုအစ်စ်အမှန်ဟုတ်မဟုတ်ဆိုတာကို VOA ကတီးခြားအတည်ပြုနိုင်ခြင်းမရှိတဲ့အတွက်ကာယကံရှင်ဒေါက်တာဇော်ဝေဆိုးကိုဆက်သွယ်ပေမဲ့အခုချိန်ထိဆက်သွယ်မရသေးပါဘူး NUG ပြောခွင့်ရဒေါက်တာဆာဆာကတော့ MRTV ကထုတ်လွှင့်ချက်ဟာမမှန်ဘူးဆိုပြီး VOA ကိုညှင်းဆိုပါတယ်
နာပါတဲ့အနေနဲ့ဘာပဲပြောပြောဘာပဲဒေါက်တာဇော်ဝေဆိုးကလိုလိုအချားဖက်မှုတခုမလုပ်ဘူးနာပါတဲ့ဒါစီစီလီလီပဲနာပါနဲ့ဘယ်အချားဖက်မှုမှလည်းဒေါက်တာဇော်ဝေဆိုးကဆွေးနွေးတာလည်းမရှိဘူးပြောတာလည်းမရှိဘူးဖြစ်တာလည်းမရှိဘူးနာပါတော့ဒီMRTV ဆိုတာကအခုသူတို့ကဟိုစီကောစတူဒီယိုညမှုကိုထုတ်ဖို့ဇင်ညာနေတဲ့ဟို fake news ဖြစ်နေဆိုတော့သူပြောတဲ့များကိုပြည်သူလူထုကလည်းယူကြည်စရာတခုမှမရှိပါဘူ
းစေအုပ်ချုပ်ရေးကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ဖောက်ခွဲမှုနဲ့လှုပ်ရှားမှုတွေကို NUG ကဖွဲ့တဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ကိုယ်တိုင်ကသူတို့လှုပ်ဆောင်မယ်ဆိုတာကြေညာထားပြီးသားဖြစ်တယ်လို့ဆိုပါတယ်အုပ်ချုပ်ရေးမှုတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေဟာရရွနေလူတို့ကိုပဲထိခိုက်စေတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ
်ဒီနေ့နေရာဆောင်ကာကွယ်မှုလို့သူကသိခဲ့ပြီးဖတ်ဖို့အခုဒီဖောက်ခွဲမှုပါတယ်ဟိုညဖောက်ခွဲမှုတခါတည်းနဲ့ဒါတော့လာတာမျိုးရှိဒါလည်းကျွန်တော်တို့ရင်းထုတ်ပြီးတည်းရှိပါဒီနောက်ပိုင်းမှာတိုက်ခိုက်မှုတွေများကြလာတာဖြစ်တိုက်ခိုက်မှုတွေများကြလာပြီးဒါနောက်ဆုံးမှာအခုအချိန်မှာတောင်းရည်ဒါဒီတိုက်ခိုက်တာမျိုးရှိတယ်ဒါနဲ့ပတ်သက်လို့ကလက်ရှိပေါ်နေတဲ့အခြေအနေအရဆိုရင်တော့ဒီလို ေကိုယ်တိုင်ကဝိုင်းဝန်းဆန့်ကျင်ပြီးဆောင်ရွက်နေတဲ့အခြေခံတွေတက်မှုတွေကိုမလိုလားပဲအပိုင်းဆန့်ကျင်နေတဲ့အခြေခံတွေဖြစ်ပေါ်လာတာလို့သိရပါတယ်။အဲကျွန်တော်တို့အနေနဲ့ပြောချင်တာကတော့အဓိကထားပြောချင်တာပေါ့နော်။ဒါရက်ွက်ကြီးပါထုတ်ချုပ်ရေးမှုတွေဆိုတာသူရဲ့ရက်ွက်ကြီးပါလေ။ဒါဆိုရရဲ့လုပ်ငန်းတွေလုပ်တယ်ဆိုတာခက်ရက်ွက်ကြီးသွားမှရှိတဲ့အာရင်းနိုင်ရက်ွက်ပြီးမှရှိတဲ့လူကြီးအုပ်ချုပ်ရေးကိစ္စတွေဆောင်ရွက်ပြီးနေတဲ့အခွင့်အရေးတွေဖြစ်တယ်။ဒီလိုပြတ်မှတ်ထားတိုက်ခိုက်နေတာဟာရက်ွက်ကြီးပါအုပ်ချုပ်ရေးတပ်ကကွက်ထဲမှာနေတဲ့ဒီလူခွေးရဲ့တပ်ကတိုက်ခိုက်ဖြစ်ကြတာမျိုးဖြစ်တယ်။အဓိကအဆုံးဆုံးကတောင်းမျိုးတိုက်ခိုက်တာပဲ။တောင်းမျိုးတိုက်ခိုက်တဲ့နေရာမှာဒီတိုက်ခိုက်နေတယ်ဆိုတာလည်းတွေ့ရမှာဖြစ်တယ်။ဒီနေ့မှဆိုရင်အမကောင်းမှဆိုရင်ဟာကြောင်းသွားဖို့ဆုံးတဲ့ရောင်းဆောင်ရဲ့ခြေရနေပြီးအဲရောင်းဖို့ဆုံးခံရကြောင်းသွားဖို့ဆုံးတဲ့အရင်ကောင်ပွင့်တဲ့ဘုံဖောက်ခွေးပုံပြန်ပြည့်တဲ့အခါမျိုးဖြစ်ပေါ်လာလို့တွေ့ရတယ်။အဒီကျမ်းပဲတုန်းကတည်းကတော့ဒီလူတရားလုံးပါ
မြန်မာနိုင်ငံအတွင်းမြို့တွေရွာတွေမှာဘုံပေါက်ကွဲမှုတွေလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ဒေသခံအုပ်ချုပ်ရေးအဖွဲ့ဝင်တွေကိုပြစ်မှတ်ထားလှုပ်ကြံတပ်ဖြတ်တာတွေမကြုံစဘူးဖြစ်ပွားနေတာပါစစ်အုပ်ချုပ်ရေးကောင်စီရဲ့စစ်အာဏာသိမ်းမှုကိုဆန့်ကျင်သူတွေကနေဆက်တိုင်းဒေသတွေမှာ NUG အမျိုးသားညီညွတ်ရေးအစိုးရအမည်နဲ့အစိုးရတရားဖွဲ့ပြီးလက်နက်ကင်တော်လှန်ရေးဆင်နွှဲနေကြတယ်ဖြစ်ပါတယ်ခင်ဗျာ
ကိုစော်ဝင်လိုက်ပါရှင်မကြခင်မှာတော့ထိုင်းနိုင်ငံမှာမြန်မာတွေဖမ်းဆီးခံရတဲ့သတင်းပေးပို့ချက်ကိုနားဆင်ရဖို့ရှိပါတယ်ရှင်မြန်မာနိုင်ငံရင်ဆိုင်နေရတဲ့အကျက်အတဲမှာစစ်ကောင်စီကသူတို့သွားကျင်တဲ့လမ်းကြောင်းအတွက်တရုတ်နဲ့အာဆီယံကိုအသုံးချနေတယ်လို့မြန်မာရေးသုံးသပ်သူဒေါက်တာတင်မောင်တန်းက VOE ကိုပြောပါတယ်ဧပြီလမှာပြုလုပ်ခဲ့တဲ့အာဆီယံရဲ့မြန်မာရေးအထူးစည်းဝေးကအများသဘောတူချမှတ်ခဲ့တဲ့မူငါးချက်ကိုစစ်ကောင်စီဘက်ကလိုက်နာရေးအာဆီယံဘက်ကဘပောင်းဆောင်ကြိုးပမ်းနေတာပါတရုတ်အာဆီယံမိတ်ဖက်ဆက်ဆံရေးနှစ်30ပြည့်အထိမ်းအမှတ်တရုတ်နိုင်ငံချုံကင်းမြို့မှာပြုလုပ်တဲ့နိုင်ငံသားရေးအထူးစည်းဝေးမှာစစ်ကောင်စီကခန့်အပ်ထားတဲ့နိုင်ငံသားရေးဝန်ကြီးဦးဝနမောင်တွေလည်းတက်ရောက်ခဲ့ပါတယ်ဒါဟာတန်တမန်ရေးနှီးနှက်နဲ့စစ်ကောင်ဆောင်တွေကိုတရုတ်ကတဆင့်အာဆီယံကနားချခိုင်းနေတယ်လို့သုံးသပ်ကြောင်းဒေါက်တာတင်မောင်တန်းကအခုလိုပြောပါတယ
်အာဆီယံကတရုတ်ကိုပြောပြလိုက်မယ်တရုတ်ကနေဝိုင်းဝန်းဖို့ပြောပြတဲ့အတွက်ကြောင့်မို့လို့ခုနအာဆီယံကသဘောတူပြီးသားအချက်၅ချက်ကိုမြန်မာနိုင်ငံကဆောင်ရွက်ပါမယ်ဆိုတာကိုပြောဖို့ပါပဲ။အဲ့ဒီအတွက်သူတို့ဒီကိစ္စလေးကိုဆောင်ရွက်နေတယ်လို့ကျွန်တော်ထင်တယ်။ဆိုတော့တရုတ်နဲ့အာဆီယံရဲ့သဘောတဘာဝကတက်လာတဲ့အစိုးရတွေကိုတက်လာတဲ့အစိုးရဆိုအခုအစိုးရတွေကိုလည်းသူတို့ကပြော့ပြောင်းစွာနဲ့ပြောတတ်ကြပါလေ။အာရှရဲ့ညီငါတရက်လို့ပြောလို့ရတယ်ယဉ်ကျေးမှုသဘောရပြောင်းတိုက်ခိုက်ဆန့်ကျင်ပြီးတဲ့ပြောတာတဲ့တွေကဝိုက်ကเนาะပြောတတ်တဲ့သဘောရှိတယ်ကျွန်တော်တော့အဲ့ဒီလိုအတိတ်ပဲကောက်ယူပါတယ
်အဲ့ဒီမှာဆရာဒီလူထုအတွက်ပေါ့เนาะမြန်မာပြည်သူလူထုလိုလားတဲ့လမ်းကြောင်းเนี่ยလေဟိုတွေ့ဖြစ်နေတာမျိုးဒီတရုတ်နဲ့အာဆီယံကဖြစ်မနေဘူးလားဆရာ
သူတို့ရဲ့သဘောတူညီချက်အကုန်လုံးမှာပေါ်ဝင်ပတ်သက်တဲ့လူတွေအားလုံးတွေ့ဆုံဆွေးနွေးဖို့ပေါ့เนาะကျွန်တော်တို့ခုနတော့ဆန်းစုကျင်နိုင်ကျင်းသားတွေကိုလုပ်ဖို့အဲကျွန်တော်တို့တွေ့ဆုံဆွေးနွေးပေါ့ဆိုတော့ဒီအားကိုနားလည်ဖို့ဆိုရင်ကျွန်တော်တို့ကဖြစ်နိုင်ခြေအမြင်ကွင်းတွေကိုနည်းနည်းကြည့်ဖို့လိုတယ်ပေါ့နော်အဲ့တော့ဖြစ်နိုင်ခြေအမြင်ကွင်းကတော့စစ်ကောင်စီရဲ့ရည်တည်ချက်ကတော့အဲရွေးကောက်ပွဲလုပ်မယ်နော်ပြီးခဲ့တဲ့တရုတ်နဲ့ဆွေးဟိုအင်တာဗျူးမှာဘုရားမူကြီးမေအောင်နိုင်ပြောသွားတာကတော့တနေ့အနာယူရမယ်နောက်6လနှစ်ကြိမ်တိုးလို့ရတယ်ဖွဲ့စည်းပုံပြဆိုတော့နှစ်နှစ်အတွင်းထဲမှာဒါရွေးကောက်ပွဲလုပ်မယ်သဘောအဲ့တော့အရင်တော့ကလည်းပြောခဲ့တာရဆိုလို့ရှိရင်တော့သူကအချိုးကျကိုစားပြုမှုစနစ်ကိုသွားအချိုးကျကိုစားပြုမှုစနစ်ကတကယ်တော့အချိုးမကျကိုစားပြုမှုစနစ်လို့ပြောရင်ရမှာဖြစ်တယ်ဘာလို့လဲဆိုရင်စစ်တပ်က25ရာခိုင်နှုန်းယူထားတယ်ကျန်တာတွေအကုန်လုံးကစစ်တပ်25ရာခိုင်နှုန်းယူထားတယ်ဆိုတာရွေးကောက်ပွဲမှာဆိုရင်သုံးပုံသုံးပုံနေရာကိုယူတာတော့အထိပ်ပဲရွေးကောက်ပွဲမှာရွေးကောက်တင်မြောက်တဲ့အရေးပဲရပြောလို့ရှိအဲ့တော့အစတည်းကနော်ယူထားပြီးသား25ရက်ခိုင်နှုန်းနဲ့လေးပွင့်လို့ယူထားပြီးသားအဲ့ဒီအပေါ်မှာကျန်တဲ့ပါတီတွေကအချိုးကျလုံးလိုက်တဲ့အတွက်ကြောင့်မလို့ NLD ရဲ့ရက်ခိုင်နှုန်းက59 60ရက်ခိုင်နှုန်းရနေတဲ့ဟာကနော်45ရက်ခိုင်နှုန်းဖြစ်15ရက်ခိုင်နှုန်းကိုဖြုတ်ခံနိုင်ရတဲ့အပေါ်အဲ့ဒီလမ်းကြောင်းကိုရောက်အောင်သွားတယ်အဲ့ဒီလမ်းကြောင်းမှာအာဆီယံတို့ပါလာပါတယ်တရုတ်ကလည်းသူ့ကိုလက်ခံပါတယ်ဆိုတာကိုဖြစ်အောင်သူကဒီ ဗျူဟာနဲ့စူးစမ်းနေဒါပေမဲ့တစ်ဖက်မှာအာဆီယံနဲ့ဟာအဲ့ဒီလမ်းကြောင်းကိုထက်နော်ဒေါအောင်ဆန်းစုကြည်နဲ့မြန်အောင်လိုင်းတို့အတွေ့အဆုံဆွေးနွေးပြီးတစုံတရာတော့ဖြေထွက်တဲ့လမ်းကြောင်းတစ်ခုဖြစ်အောင်ကြိုးပမ်းနေရဇဲကာလပဲဒါပေမဲ့နိုင်ငံတကာဆက်ဆံရေးနဲ့အာဆီယံရဲ့သဘောတဘာဝကုလသမဂ္ဂရဲ့သဘောတော့မင်းဆွေးနွေးกว่าလို့ဆွေးနွေးအောင်ဒီလိုလုပ်လို့မရအောင်နိုင်ငံတွေနိုင်ငံတကာဆက်ဆံရေးမှာလက်ရှိရှိနေတဲ့အာဏာရနေတဲ့အစိုးရကလက်ခံမှပဲဝင်လို့ရတယ်ဆွေးနွေးလို့ရတယ်ဆိုတော့ဒါလေးကိုသူတို့ကြိုးပမ်းနေတယ်လို့ကျွန်တော်ထင်တယ်အဲ့ဒီလိုကြိုးပမ်းတဲ့နေရာမှာနော်ဒီလမ်းကြောင်းကိုမင်းလိုက်တဲ့အတွက်ကြောင့်မို့လဲမင်းအန်ရဲ့တဲ့မင်းအတွက်ကပို့ပြီးကောင်းတဲ့လမ်းကြောင်းဖြစ်တယ်ဆိုတော့ကိုပြောပြပြောင်းပြောင်းနဲ့စစ်ဆိုးရသဘောပေါက်အောင်ဒါစူးစမ်းအမေလုပ်ငန်းတဘောရပေါ့နော်ဒီလိုရှိတယ်လို့ကျွန်တော်ထင်တယ
်ဆိုတော့ဒါပေမဲ့ဆရာဒါတကယ်တမ်းလက်တွေ့မှာစစ်ကောင်စီကတကယ်ပဲသူတို့ဟိုနားချတာပေါ့နော်သူတို့အခုလိုဖိအားပေးထားတဲ့ထိတ်တိုက်ရင်ဆိုင်ပြီးဖိအားပေးထားတဲ့ဆာလို့ရှိရင်အဲဒါမျိုးဟိုပေါ့နော်ဘေးကနေပြီးတော့သူတို့တန်တမာရင်းနှီးရနားဝင်အောင်ပြောရဲဆိုတာတကယ်ပဲအလုပ်ဖြစ်ပါမှာဆရာ
ပုံမှန်အနေနဲ့စစ်ကောင်စီဘက်ကနားလဲမှာကတော့သူတို့ဘာပြောပြောလုံးလုံးမရဘူးဆိုတော့သဘောကိုပဲနားလဲအဲ့ဒီလိုဖြစ်တုံ့ပြန်နိုင်မယ်လို့ထင်တယ်အဲ့တော့စစ်ကောင်စီဘက်ကနားထောင်တာတဲ့နော်အဲသူသွားကျင်တဲ့လမ်းကြောင်းကိုရောက်အောင်သူတရားဝင်မှုကိုရဖို့အတွက်ပဲသူကတရုတ်နဲ့အာဆီယံကိုအသုံးချခြင်းလိုက်ဆိုတော့တို့တော့သူနားမထောင်ရင်ဘယ်လိုတုံ့ပြန်မလဲဆိုတာကတော့ဒါအာဆီယံကရောတရုတ်ကရောလုံခြုံရေးကောင်စီကရောမဆုံးဖြတ်သေးပါဘူးဒါကျွန်တော်တို့စောင့်ကြည့်ရမယ်လို့ကျွန်တော်ထင်တယ်။ဘာကြောင့်လဲဆိုတော့တရုတ်နဲ့အာဆီယံနိုင်ငံတွေရဲ့ရည်တည်ချက်ကအရင်တုန်းကတုံ့ပြန်ခဲ့ပုံနဲ့နည်းနည်းလေးခွာနေတယ်။ခွာနေတဲ့အတွက်ကြောင့်ပြည်တွင်ကမ္ဘာရဲ့ဖိအားပေါ့။ဒီမှာပြည်တွင်းပြည်ပဖိအားပြည်တွင်းမှာလည်းတရုတ်တန်ယုံတို့ဘာလို့ရှိနေလဲအာဆီယံကတန်ယုံတွေရှိနေတယ်။နော်ဒါတွေအားလုံးကအကုန်လုံးသူတို့သိနေတယ်အတူတူမဲခိုးတယ်ဆိုတာကိုကျွန်တော်အာဆီယံနိုင်ငံတိုင်းငံကတန်တမာနေနဲ့စကားပြောဖြစ်တယ်ပေါ့နော်တရားနဲ့စကားပြောဖြစ်တဲ့အခါမှာမြန်မာနိုင်ငံမှာရှိတဲ့တန်တမာလောကကစစ်ဆိုးရပြောတဲ့မဲမတမာမှုရှိတယ်ဆိုတာကိုဘယ်တန်ညုံကမှလက်မခံဘူးလို့ပြောတယ်ဆိုတော့ဒါအခြေအနေတစ်ခုလုံးပါဘူးဆိုတော့ကျွန်တော်ထင်တယ်ဒါသူအဆင့်လိုက်အဆင့်လိုက်သွားနေတယ်အဲ့တော့အာဆီယံနဲ့တရုတ်ဘယ်လိုတုံ့ပြန်မလဲဆိုတော့စောင့်ကြည့်ရအောင်မယ်လို့ကျွန်တော်ထင်တယ်
ဒါကတော့မြမအရေးတုံးသက်သူဒေါက်တာတင်မောင်တန်းကိုဗီဒီယိုကွန်ဖရင့်ကနေဆက်သွယ်နေမြင်ခဲ့တာပါရှင
်။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြမသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါရယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါရယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရင်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရယ် VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရယ်ရှင
် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးချက်တွေကိုလည်းကြိုဆိုပါရယ်ရှင် VOA မြန်မာပိုင်းဗုဒ္ဓဖူးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့6နာရီကနေ9နာရီထိတင်ဆက်နေပါတယ်။အခုတော့သတင်းပေးပို့ချက်ကိုတင်ပြမှာပါ။ထိုင်းမလေးနယ်စပ်ဆုံခလာပြည်နယ်မှာဒီရက်ပိုင်းအတွင်းမလေးရှားကနေခိုးဝင်လာတဲ့မြန်မာနိုင်ငံသား30ကျော်ဖမ်းမိတယ်လို့ထိုင်းတောင်ပိုင်းမှာလည်းခိုးဝင်လာတဲ့မြန်မာတွေဖမ်းမိခဲ့ပါတယ်။ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းတောင်ပိုင်းဆုံခလာပြည်နယ်ဟိုက်ရိုင်မြို့နယ်ထဲမှာတော့ဇွန်လ9ရက်နေ့ကလူပုံကူးသူတွေတဲဆောင်လာတဲ့မလေးရှားပြန်မြန်မာနိုင်ငံသား15ဦးဖမ်းမိခဲ့ကြောင်းဟိုက်ရိုင်မြို့ကရှေ့ပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့တာဝန်ခံဥပယီကအခုလိုပြောပြပါဗျာ
ပန်ပလူအမေနေကဖမ်းမိတာမှပန်ပလူဆိုတော့ကျွန်တော်တို့ရဲ့ဒီထုံးလို့ရေစခန်းရဲ့အပိုင်ပေါ့အဲ့မှာမလေးယားဆိုဖယ်၈နာရီခွဲလောက်ကိုသူတို့ကိုဖမ်းပြီးတော့အဲ့မှာထုံးလို့ရေစခန်းမှာပဲသူတို့ကစစ်စစ်မင်းမြင်နေယောက်ျားက၁၀ယောက်မိမက၅ယောက်အမသူတို့ကဒီမလေးရှားကပြန်လာပေါ့နော်နေရက်ပြန်လာပေါ့မလေးရှားကပြန်ထွက်လာခဲ့တာအဲ့ဒါကိုပွေးစားကနေပြီးတော့ဒီပန်ပလူမှာသွားပြီးတော့သူကကားနဲ့သွားရှာတာကားနဲ့သွားရှာပြီးတော့ရေကအဲ့မှာသူတို့ကအောက်ဆုံးလေးသွားပြီးတော့မတန်ခါတော့သွားမိတဲ့အခါမင်းရှာပြန်လာတယ်ကိုပြင်မှာအလို့သမားတွေဖြစ်နေတယ်အញ្ញံသူတို့ဖမ်းပြီးတော့မနေ့ကဒီထုံးလုံးရေစခန်းမှာဆင်းနေတယ်မှာအဖက်စီကမြားတယ်မှာမနေ့ကခဏရက်နေ့ကဆို15ယောက်6ရက်နေ့ကဆိုလို့ရှိရင်20ဖမ်းမိတယ်ဟုတ်ကဲ့ဒီကျွန်တော်တို့မေလာကအထက်ကသူတို့များတယ်မှာမေလာထက်မှာကျွန်တော်တို့တိတ်တလားပြုတ်မယ်ဆိုလို့ရှိရင်ဓာတ်နဲ့ရှိပြီးရှိတာပေါ့မှာသူတို့ကများများရှိတယ်ဟုတ်ကဲ့အခုမြန်မာနိုင်ငံကနေပြီးတော့အလို့လည်းနဲ့ပြန်ဝင်ရောက်လာတဲ့အလို့သမားတွေတော်တော်များတယ
်။
ပွေးစားကဆိုလို့ရှိရင်ကျွန်တော်တို့ဒီ18,000ကနေပြီးတော့ပန်း2,000အထိပေးရတယ်
။ Timeline နဲ့ဇက်ကအချုပ်တွေမှာမြန်မာနိုင်ငံသားတွေနဲ့ပြည့်နေတယ်လို့လည်းဥပယီကပြောပါတယ
်။အခုကတော့ရေစခန်းမှာပြည့်နေတယ်ဒီဇတုံရေစခန်းမှာလည်းပြည့်နေတယ်ကိုပဲရုပ်ကကြောင်းသူတို့မြန်မာနိုင်ငံကိုလေးပို့လို့မရဘူးမြန်မာနိုင်ငံကလေလက်မခံတဲ့အတိုက်လာပေါ့နော်ဒီမေဇန်မှာပိုက်ထားတဲ့အခါအဲ့ဒါကြောင့်ဒီအချုပ်တွေမှာကျွန်တော်တို့မြန်မာအလို့သမားတော်တော်များနေတယ်မှာ
။ဇွန်လ9ရက်နေ့ကပဲထိုင်းမြန်မာနယ်စပ်ကန်ချနာပူရီပြည်နယ်ဆိုင်ရုံနေသားရဲစစ်စေးရိတ်မှာမြန်မာနိုင်ငံသား၁၂ဦးကိုလည်းဖမ်းမိခဲ့ပါတယ်။သူတို့ကိုထိုင်းနိုင်ငံသားအမျိုးသား၁ဦးကပိုးသက်စေးရည်တွေတဲဆောင်လေးရှိတဲ့ပလတ်စတစ်တန်ကြီးတွေထဲမှာဖွက်ပြီးတဲဆောင်လာတာကိုရဲတပ်ဖွဲ့ကကားကိုတားဆီးစစ်ဆေးရာကနေတွေ့သွားခဲ့တာပါ။မြန်မာနိုင်ငံသားတွေကိုစမော့စခွန်ပီနယ်အထိပို့ဆောင်ဖို့အတွက်ပိုးသက်စေးရည်တင်ဆောင်လာတဲ့အတွင်နဲ့နေသက်စစ်စေးရိတ်ကိုကြော်ဖြတ်ဖို့ကြိုးစားခဲ့တာဖြစ်ပါတယ်။အခုလပိုင်းနေ့အတွင်းမှာမြန်မာနိုင်ငံထဲမှာအဖမ်းအဆီးတွေများလာရဲအလို့အကင်တွေအစင်မပြေတာရဲကြောင့်ထိုင်းနိုင်ငံထဲကိုလူပွဲသားတွေနဲ့လာကြရင်မြန်မာတွေ3,000တဲ့မနဲ့အဖမ်းအဆီးခံရပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်။အခုတော့နိုင်ငံတကာသတင်းဆောင်မတပုတ်ကိုတင်ပြမှာပါ။အီရန်နဲ့အမေရိကန်ကြားနျူကလ িয়ার အရေးဆွေးနွေးပွဲတွေပြန်ဖြစ်လာဖို့ဩစတြီးယားနိုင်ငံဗီယက်နာမြို့မှာနောက်တစ်ကြိမ်ဆွေးနွေးတဲ့အခါသဘောတူညီချက်ရလာနိုင်တယ်ဆိုတဲ့အပေါ်အမေရိကန်ညှိနှိုင်းရေးအဖွဲ့ကတော့မယုံမလွန်သဘောထားမျိုးသာရှိကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Ned Price ကပြောပါတယ်။အီရန်ဘက်ကတော့အသေးဖွဲကိစ္စလေးတွေဆွေးနွေးကြဖို့လောက်ပဲကြံတယ်လို့ပြောတဲ့အကြောင်း VOA ရဲ့အကြီးတန်းတန်တမန်သတင်းတောက် Cindy Singh ရဲ့သတင်းပေးပို့ချက်ကိုမခွာညူကပြောပြမှာပါ။
The United States, Britain, China, France.
Austria နိုင်ငံ Vienna မြို့မှာ Iran nuclear အရေးသဘောတူညီချက်ပြန်ရလာနိုင်ဖို့နောက်တစ်ကြိမ်ဆွေးနွေးကြတဲ့အခါ Iran နဲ့ American ကြားသဘောတူညီချက်ရနိုင်ဖို့အတွက် American ညှိနှိုင်းရေးအဖွဲ့ကတော့မယုံမလွန်သဘောထားမျိုးသာရှိတဲ့အကြောင်း American နိုင်ငံခြားရေးဌာနပြောခွင့်ရ Ned Price ကပြောပါတယ်။ Iran ဘက်ကတော့အသေးအဖွဲကိစ္စလေးတွေဆွေးနွေးဖို့လောက်ပဲကြံတော့တယ်လို့ပြောတဲ့အကြောင်းVOA ရဲ့အကြီးတန်းတန်တမန်သတင်းတောက် Cindy Singh ရဲ့သတင်းပေးပို့ချက်ကိုကျမခွန်ယူကပြောပြပါမယ်ရှင်။ American ပါဝင်အင်အားကြီးနိုင်ငံတွေနဲ့ Iran အကြားရထားတဲ့2015ခုနှစ်သဘောတူညီချက်ကိုသမ္မတ Trump လက်ထက်မှာဖျက်ခဲ့ရာကနေအခုသမ္မတ Joe Biden လက်ထက်မှာပြန်ပြီးတော့ဒီသဘောတူညီချက်ရဖို့ကြိုးစားနေကြတာပါ။American ဘက်ကပိတ်ဆို့အရေးယူတာတွေပြန်ဖြတ်ဖို့နဲ့ Iran ဘက်ကလည်း nuclear ရေးသဘောတူညီချက်တွေကိုပြန်လိုက်နာစေဖို့ပြီးခဲ့တဲ့ဧပြီလကစပြီးဗီယက်နာမ်မြို့မှာအကြိမ်ကြိမ်ဆွေးနွေးနေကြတာပါဒီကိစ္စကိုညှိနှိုင်းပေးနေတဲ့ဥရောပသမဂ္ဂ EU ရဲ့ဆွေးနွေးပွဲညှိနှိုင်းရေးမှူး Enric Morera ကနောက်လာမယ့်ဆွေးနွေးပွဲကြရင်သဘောတူညီချက်ရမယ်လို့ယုံကြည်တဲ့အကြောင်းပြောပါတယ်6ကြိမ်မြောက်ဆွေးနွေးပွဲဟာသဘောတူညီချက်ရမယ်နောက်ဆုံးဆွေးနွေးပွဲဖြစ်လာမှာလုံးဝသိကြပါတယ်လို့သူကပြောတာပါAmerican နိုင်ငံသားရဲ့ဌာနပြောခွင့်ရ Ned Price ကတော့သတိထားပြီးတော့တုံ့ပြန်ပါတယ်
We're clear-eyed about the stakes, we're clear-eyed about our objectives and ultimately our objective here is to ensure that
ဒါနဲ့ပတ်သက်လို့ကျွန်တော်တို့ဘက်ကအစိုးရလို့တော့မမြင်ပါဘူးအကောင့်ကြီးပဲလည်းတွက်မထားပါဘူးအခြေအနေတွေအကြောင်းအရာတွေကိုရှင်းရှင်းလင်းလင်းသိမြင်ထားပါတယ်ကျွန်တော်တို့ရည်မှန်ချက်ကရှင်းရှင်းလင်းလင်းရှိပါတယ်အီရန်အစိုးရကိုစောင့်ကြည့်ပြီးလုပ်ငန်းစဉ်တွေကိုအသေးချာကြက်မတ်စီစစ်နိုင်ဖို့ဆိုတာကျွန်တော်တို့ရဲ့အဆုံးသက်ရည်မှန်းချက်ဖြစ်ပါတယ
်။အီရန်သမ္မတဟက်ဆန်ရူဟာနီကတော့အမေရိကန်နဲ့အီရန်ကြားကပြဿနာတွေဖြေရှင်းပြီးသွားပြီးအသေးအဖွဲလေးတွေညှိဖို့လောက်ပဲကြံတယ်လို့ပြောပါတယ်။ဒါပေမဲ့လည်းအမြင်မှာတော့တကယ့်ဗဂရီအခြေအနေလို့မဟုတ်ဘဲနဲ့မျှော်လင့်အားတက်စရာဖြစ်ကောင်းဖြစ်နိုင်တယ်လို့ Center for American Progress က Brian Katulis ကပြောပါတယ်။
A bit of happy talk to cover up the fact that there's a real distrust. I mean, they're trying.
The Pennant Pega တကယ်ကိုယုံကြည်မှုမရှိဘူးဆိုတာကိုဖော်ပြီးတော့အပေါ်ရန်တကားလောင်းဆွေးနွေးပွဲမျိုးဖြစ်နိုင်တယ်လို့ကျွန်တော်ထင်တယ်။ဆိုလိုတာကဆွေးနွေးပွဲတွေမှာနှစ်ဖက်ဆက်ဆံရေးပြန်လည်တည်ဆောက်နေရတဲ့သဘောပါ။ အီရန်ဘက်ကဆိုလို့ရှိရင်ရူဟာနီရဲ့အဆင့်မှာဘယ်သူဥဆောင်မလဲဆိုတာကမသေချာလှပါဘူး။အာနာရှင်ခေါင်းဆောင်ကြီးခမနီရဲ့ဥဆောင်မှုအောက်မှာအီရန်နိုင်ငံကရှိနေတာမဟုတ်လို့ဒါကရှင်းနေတဲ့ကိစ္စပါ။နောက်ပြီးတော့ရွက်ကောက်ကိုယ်တွေနဲ့ပတ်သက်လို့ရှိရင်လည်းအီရန်ပြည်သူတွေအနေနဲ့ကရွေးစရာလမ်းရည်လို့သိရှိလာတာမဟုတ်ပါဘူး။
သဘောတူညီချက်ဆွေးနွေးပွဲတွေပြန်မစနိုင်ခင်မှာဖြည့်ရှင်းစရာပြဿနာတွေအတော်များများရှိနေသေးတယ်လို့လည်းကတ်တူလစ်ကပြောပါတယ
် That's a long term goal not the goal for these immediate talks
သဘောတူညီချက်ရာကြီးနောက်ထပ်တာစီတစ်ခုကတော့သမ္မတဘိုင်ဒန်ဆိုရာကပို့ပြီးတော့တာရှိခံမဲ့ပို့ပြီးတော့ခိုင်မာမဲ့သဘောတူညီချက်ဆိုတဲ့အသုံးနှုန်းမှာပြောရရင်တော့ဒါဟာရည်ရှိရည်မှန်းချက်ဖြစ်ပါတယ်အခုချက်ချင်းဆွေးနွေးမှုတွေကနေပြီးတော့ရည်မှန်းထားပုံမရပါဘူးဒါပေမဲ့လည်းစီးဆိုင်ရာနေရာတွေကိုသွားပြီးတော့စစ်ဆေးနိုင်ဖို့ဆိုတဲ့ကိစ္စကလည်းရှိပါသေးတယ်။အီရန်ရဲ့အရင်လှုပ်ရှားဆွမ်းမှုတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာအချက်အလက်အစ်တွေ IAEA ကနေပြီးတော့ထုတ်ပြန်ခဲ့တာကစိုးရိမ်စရာဖြစ်ပါတယ်
။ဒီလကျင်းပမဲ့အီရန်ရွေးကောက်ပွဲကိစ္စအပြင်အစ္စရေးမှာညွန့်ပေါင်းအစိုးရတဲ့ဖွဲ့ကိုကြိုးပမ်းနေကြတဲ့ကိစ္စကိုလည်းကျွမ်းကျင်သူတွေကဆွေးနွေးပွဲကိစ္စထည့်သွင်းစဉ်းစားနေကြပါတယ်။နှစ်ပေါင်းများစွာအုပ်ချုပ်လာတဲ့ဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုရဲ့ဦးဆောင်မှုမပါဘဲအစ္စရေးမှာညွန့်ပေါင်းအစိုးရတရက်ဖွဲ့စည်းရေးစ조사နေကြတာပါ။အစ္စရေးနိုင်ငံရေးနယ်ပယ်မှာအီရန်နျူကလ িয়ার သဘောတူညီချက်ပြန်လည်စတင်ရေးကိုစန့်ကျင်နေကြတာတွေလည်းရှိတာကြောင့်ဒါကကြီးမားတဲ့တက်ရောက်မှုတော့ရှိနိုင်မှာမဟုတ်တဲ့အကြောင်းမစ္စတာကတ်တူလစ်ကပြောပါတယ်ရှင်
။ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
Tomorrow VOA မြန်မာပိုင်းရဲ့အခုလိုနက်နက်ခင်းရေဒီယိုအစီအစဉ်ကိုဒီရေဒီယိုကထုတ်လွှင့်တဲ့ချိန်နဲ့တပြေးညီပဲ YouTube ကနေလည်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ကြပါရှင်။အခုတော့အင်္ဂါနေ့ညဆွေးနွေးခန်းအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းအပတ်စဉ်တင်ဆက်နေတာပါ။ Rohingya အရေး NUG မူဝါဒအပေါ် Rohingya ဒုက္ခသည်တအူးရဲ့အမြင်ကိုကြားကြရမှာပါရှင်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကရိုဟင်ဂျာမွတ်စလင်လူနည်းစုများဆိုင်ရာမူဝါဒထုတ်ပြန်လိုက်တဲ့အပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ဘဇားဒေသကဒုက္ခသည်စခန်းတစ်ခုအတွင်းမှာနေထိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်တအူးကကြိုဆိုတယ်လို့ VOA ကပြောပါရယ်။အခုလိုမူဝါဒကြေညာရုံသာမကလက်တွေ့ကြတဲ့လှုပ်ဆောင်ချက်တွေအကောင့်ထဲဖို့လှုပ်ဆောင်လာဖို့လေသူကမျှော်လင့်ထားပါရယ်။ကောက်ဆစ်ဘဇားဒေသကကုတုပလောင်လို့ခေါ်တဲ့ဒုက္ခသည်စခန်းအမှတ်9မှာနေထိုင်နေသူဦးအောင်မြိုင်ကိုကိုကျော်ကျော်သိန်းကဆက်သွယ်မိမြန်းထားပါရယ်ရှင်
။ဦးအောင်မြိုင် VOA နဲ့ဆက်သွယ်မိမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာ
ဆိုတော့ကျွန်တော်အရင်ဆုံးသိချင်တာကဒီဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကနေပြီးတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာဒီရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်တဲ့မူဝါဒထုတ်ပါတယ်ဆိုတော့အဲ့ဒီမူဝါဒကိုဥက္ကမြန်တို့လိုဒုက္ခသည်စခန်းထဲမှာရှိနေတဲ့ဒုက္ခသည်တွေကိုယ်တိုင်သိခွင့်ရပါရဲ့လားခင်ဗျာ
ဟုတ်ကဲ့ပါကျွန်တော် Facebook မှာကျွန်တော်သိခွင့်ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့အဲ့ဒီလိုဟလာ NUG ကနေပြီးတော့ဒီလိုမျိုးဥအောင်မြိုင်တို့လိုလူတွေနဲ့ပတ်သက်တဲ့ဟလာမူဝါဒထွက်လာတဲ့အခါမှာဥအောင်မြိုင်အပါအဝင်ဟလာဒုက္ခသည်တွေရဲ့ခံစားချက်အတွေ့ဘလို့များအရင်ဆုံးစပေါ်ပါတယ်လေဥအောင်မြိုင
်မကျန်တော့ဒါဒီလိုပါပဲကျန်တော့အတူတူပင်ကျွန်တော်မြန်မာနိုင်ငံတော်ပေါ့နော်ကျန်တော့နိုင်ငံအတွက်တရားမျှထားမှုလူလေးမှုဒင်းတူညီများမှုအထွတ်မအကောင်းဆုံးအချင်းအကားလို့အကောင်းဆုံးအရှင်ပါပဲလို့ကျွန်တော်တို့ဥတည်ပြောင်းလဲသွားဖို့အတွက်အဲ့လိုပဲကျွန်တော်တို့ခံစားခဲ့ဖို့ရတယ်
။ဟုတ်ကဲ့ဆိုတော့ပြီးခဲ့တဲ့အစိုးရအဆက်ဆက်ပေါ့နော်ဒီနောက်ဆုံး NLD အစိုးရလက်ထက်အထိဥက္ကမြိုင်တို့ကရိုဟင်ဂျာလို့ခေါ်ဆိုစေခြင်းပေမဲ့အစိုးရတွေကအဆက်ဆက်ကရိုဟင်ဂျာဆိုတာကိုအတိအမှတ်မပြုခဲ့ဘူး။အခုတော့ဟလာ NUG ဂျာကာလာမြို့သားညီညွတ်ရေးအစိုးရကရိုဟင်ဂျာဆိုတာကိုပါအတိအမှတ်ပြုတယ်အဲ့ဒီပေါ်မှာရောဥပမာဘယ်လိုခံစားရလဲ
ကျွန်တော်ကအရင် choose ကိုပါတယ် NUG အနေနဲ့ရူဟင်ဂျာနဲ့တက်တက်ပြီးတော့ မူဝါဒသဘောထားတွေကိုတွန်းရင်းနေမှာတုတ်ပြန်ထားခဲ့တာကိုကျွန်တော်ရှုံရှုပါတယ်ကျွန်တော် welcome ပါပဲဘာကြောင့်လဲဆိုရင်ကျွန်တော်ကနဂူကတဲ့ကနေကျွန်တော်မြန်မာနိုင်ငံရကိုင်ပြည်နယ်မှာကျွန်တော်နေထိုင်လာခဲ့တဲ့လူတွေပါပဲအဲပြီးတော့တမိုင်းနဲ့တမိုင်းအရာဆောင်လည်းကောင်းပတူရအရာဆောင်လည်းကောင်းမနုသဘေဒအရာဆောင်လည်းကောင်းကျွန်တော်ကဆက်ဆက်မှာကျွန်တော်တို့လည်းအဲကချင်ကရကရင်ချက်မူမြန်မာစသည်ပေါ့နော်တိုင်းရင်းသားလူမျိုးလူကျွန်တော်လည်းအဲတိုင်းရင်းသားလူမျိုးတမျိုးပြီးကျွန်တော်နေတိုင်းလာခဲ့ဖူးပါတယ်ဒါကြောင့်မလို့ NUG အနေနဲ့အဲဒါပထမ challenge ပဲကျွန်တော်ပြောရှင်းပါတယ် NUG အနေနဲ့အခုလူမျိုးငယ်မူဝါဒသဘောထားတွေတောက်ပြင်ထားတဲ့အတွက်ဒါကျွန်တော်ရူဟင်ဂျာတွေ့တမကမြန်မာတိုင်းငယ်လုံးချီပြည်သူအလုံးအတွေ့ပါတရားမျှတမှုအတွေ့ရောစစ်မှန်သောဒီမိုကရေစီအတွေ့ရောဒန်းတူရင်များမှုအတွေ့ပါအလုံးအထက်ဖောင်းတယ်လို့ကျွန်တော်ကအဲ့လိုပဲပြောရှင်းပါတယ်
โอเคဥက္ကမင်းဖြစ်နေနဲ့ကျွန်တော်ကောင်းတဲ့မှာဂျာဖြတ်မေကွန်လေးတစ်ခုပေါ်လာတယ်ဥက္ကမင်းရဲ့နောက်ခံသမိုင်းအကြောင်းပေါ့နော်ဆိုတော့ဥက္ကမင်းကဘယ်မှာမွေးပြီးတော့ဘယ်ဇာတိပါလဲမြန်မာနိုင်ငံရခိုင်ပြည်နယ်ဘယ်မှာနေခဲ့ပါလဲခင်ဗ
ျကျွန်တော်ကရခိုင်ပြည်နယ်မွန်တော့ကရင်မွန်တော့မြို့နယ်အဲတွန်မြို့အဲလက်ရရှိရအောင်ဆိုဖြစ်ပါတယ်ပြီးတော့ကျွန်တော်ရဲ့အဲဒီနော်ကျွန်တော်ရဲ့ဒီလေးရွာသူကြီးပါပဲပြီးတော့ကျွန်တော်ရဲ့အပူအပူလေကျွန်တော်ရွာသူကြီးပါပဲအဲတရားဝင်ရွာသူကြီးပါအဲကျွန်တော်ရပူနော်အပေပက်ကပူနော်ပြီးတော့အမေပက်ကအပူရောအပူရအပေရောဒီရောရွာသူကြီးလောက်ခဲ့ဖို့ပါတယ်ကျွန်တော်ရွာမှာပါအဲ့လိုဘူးဘေးဘင်းအဆက်ဆက်နော်အဲကျွန်တော်တို့နေတိုင်းခဲ့ဖို့တယ်ကျွန်တော်မှာထောက်ထားနော်လာဝခါမှာလည်းမက်တဲ့မဲရနဲ့ရှိပြီးသားပါပြီးတော့သူတို့မှာတောင်းကုတ်ရှုနော်မက်ပွန်တင်လည်းရှိပြီးသားပါပဲ
โอเคဆိုတော့ဥောမြိုင်ကဒီအဲ့ဒီတောင်ပြိုလက်ရာကြီးရွာမှာမွေးတာပေါ့
ဟုတ်ကဲ့ပါအ
ဲ့ဒီမှာဥောမြိုင်နှစ်ပေါင်းဘလောက်ကြာကြာနေခဲ့ပါသလဲ
တန်တော်ကနေပေါင်းအဲ35နှစ်ကြောက်ကြောက်တိတန်တော်ကနေခဲ့ဖူးပါလေ
ဟုတ်ကဲ့ခင်ဗျာ
အဲ့ဒီမှာမွေးချောင်းထက်နတ်တက်ကတူထက်အဲ့လိုပါပဲ
ဟုတ်ကဲ့โอเคအဲ့ဒါဆိုရင်ကျွန်တော်ခုနကတော့မေကွန်ဆော့ဝဲမေကွန်ဆက်လိုက်ပါမယ်ဆိုတော့ဒီ NUG ရဲ့ဥဝါဒတဲမှာဥောမြိုင်အနေနဲ့ဘယ်ချက်တွေကိုသဘောကြတယ်ကြိုက်တယ်လို့ပြောနိုင်ပါတယ
်ကျွန်တော်ခြိုက်တာကတော့ဒီလိုပါပဲဒန်းတူရင်များမှုပေါ့နော်ဒါမှလူအခွန်ရဲ့ဆိုင်နဲ့ပေါ့နော်သူတို့လူအခွန်ရဲ့ဆိုင်နဲ့အဲလုံးမယ်လို့ပြောထားတာဟာကျွန်တော်အရင်သဘောချတယ်ဘာလို့ဆိုလူကိုထိန်ဖုတ်ထားလို့သူတို့အဲ့လိုမူဝါဒတွေနေတာဘာပဲဖြစ်ဖြစ်အကွန်ပစ်ကိုဥတည်သွားနေတာပါပဲဒါမှမဒီဟာနဲ့ကျွန်တော်မှမလုပ်ဘူးမလွန်လို့ဘူးလွန်လို့စီဖြစ်ကြမလွန်လို့စီဖြစ်ကြဘာပဲမမနိုင်ရဟာအကွန်ပစ်ကိုဥတည်သွားတယ်ဆိုတာဒါဖတ်တယ်ပြသွားတယ်ဒါခဏနိုင်ငံလုံးအတွက်ကောင်းတဲ့လက္ခဏာပါပဲ
ဟုတ်ကဲ့ဆိုတော့အခုကြေညာထားတဲ့မူဝါဒတွေအပြင်နောက်ထပ်ပေါ့နော်ဘယ်လိုမျိုးမူဝါဒတွေကိုရှိစေချင်ပါသေးသလဲဘယ်အချက်တွေများဥောင်မြိုင်တို့ထပ်ပြီးတော့ပါစေချင်ပါသေးသလဲဘယ်လိုဟလာမူဝါဒမျိုးကိုဥောင်မြိုင်တို့မြင်ချင်ပါသေးလဲခင်ဗျ
အခုပြောမယ်ဆိုလို့ဆိုရင်တန်တော်ရခိုင်ရဲပေါ့နော်ဒီလူဟင်ကြတဲ့ဟာအဲရခိုင်ရဲ့တော့မဟုတ်ဘူးမြန်မာရဲ့တော့မဟုတ်အခုကဘာရဲ့တော့ဖြစ်တော်ပြီအခုကဘာရဲ့ဖြစ်တော်ပြီဆိုတော့ဒီလူဟင်ကြရဲ့နဲ့တက်တက်ပြီးတော့နိုင်ငံတကာမှာရောကဘာမှာရော UN မှာရောဒီဟာတော်လေးဒီကိစ္စကိုပြေရှင်းဖို့ပဲကိုလုံးက resolution နဲ့ပြေတခုထုတ်ပြောင်းချုပ်ပဲနေတဲ့အနေအထားမှာရှိပါတယ်ဆိုတော့ဒီကိစ္စမှာအဲ NUG အနေနဲ့ဒီမှာအခုကြတော့သူမူဝါဒသဘောထားတွေတုတ်ပြင်ပြီးတော့သူတို့လည်းအဖွန်ပဲကိုရုပ်သွားနေတယ်အဲအရုပ်သွားပြီးတော့သူဇုတ်ဇော်အဲအဲ့လိုရုပ်သွားနေတယ်ဆိုတော့နောက်တဲ့တာကလွန်လွန်မှုတော့နည်းနည်းကျွန်တော်မရှိဘူးလို့ကျွန်တော်ပြောရှင်တယ်လွန်လွန်မှုမရှိဘူးလို့ဟင်ကြားတွေ့ပါကြောင့်လဲဆိုရင်ဒီမူဝါဒတပေါ်တာလုံးနဲ့ရူဟင်ကြားတွေ့အနကဲ့နော်အဲဘဝရဲ့အမခံချက်မရှိတော့ဘူးကျွန်တော်ကအဲ့လိုပဲပြောရှင်တယ်မူဝါဒအမခံချက်ရှိလာအောင်ဘဝရမကန်ချေရေတူရေရှိမှာရှိလာအောင်အဲ NUG အနေနဲ့အဲတမဒယမင်းကဲဆိုဥပဒေကဲဆိုပေါ့နော်အဲ CRPH နော်ပြည်တော်စုလွတ်တော်ကုစားပြောအနေနဲ့ရောလွတ်တော်မှာတရားဝင်သူကဆရာဝဲမက်တဲ့မဲရနေပေါ့နော်အဲစွန့်ပြဖို့လိုတယ်ပြီးတော့အဲတမဒအမင်းကဲဆိုလူဟင်ကြာလူမျိုးများသည်မြန်မာနိုင်ငံကြီးတိုင်းဒေသလူမျိုးတမျိုးပြည်ချောင်းတရားဝင်တွတ်ပြင်ရှင်ရဖို့လိုပါလိမ့်မယ်လို့ကျွန်တော်ကပြောရှင်းပါတယ်
ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီနေရာမှာနည်းနည်းလေးရှင်းအောင်မေးချင်တာက ်ဦးအောင်မြင်တို့အနေနဲ့ကရိုဟင်ဂျာဆိုတာကိုနာမည်အနေနဲ့တရားဝင်အတိမတ်ပြုံတာမကဟဲ့လားနိုင်ငံသားဖြစ်ဖို့ဒါတွေမကအခုကနိုင်ငံသားဖြစ်ဖို့မှာပါအတားအဆီးခက်ခဲတွေရှိနေတာဘူးเนาะဖိတ်ဆို့ထားတာတွေရှိနေတာဘူးဆိုတော့နိုင်ငံသားအဖြစ်ဒါတွေမကတိုင်းရင်းသားလူမျိုးတစ်မျိုးအနေနဲ့ပါအတိမတ်ပြုစီကျင်တာပေါ့เนา
ะဟုတ်ကဲ့ပါအ
ဲ့ဒီနေရာမှာဒီဥစ္စာကဘလောက်အထိဖြစ်နိုင်ခြေရှိမယ်လို့ရောဥရောမြန်တွက်ဆထားတာရှိပါသလားခင်ဗျာ
ဒါပြနိုင်ခြေဆိုတာကအမန်တကယ်မှန်မှန်နိုင်ငံဟာနာကဆူရပီပီတချဆူရပီပီတို့အမန်တကယ်ဟောအဲဒီမိုကရေစီနဲ့လွတ်လပ်မှုတရားမျှတမှုပြကိုတို့အမန်တကယ်သွားရှင်တယ်ဆိုလို့ဆိုရင်ဒီဟာတို့မှာအတရားမျိုးပြုကိုပြလို့ရမယ်ဘာကြောင့်လဲဆိုရင်တို့ကကျွန်တော်နဲ့ဘာသာမတူလူမျိုးမတူလို့ကျွန်တော်လူမျိုးတမှုကိုလူမျိုးတမျိုးကိုဒဲတဲတာမယ်အဲဒင်းထူရင်များမှုမရှိအောင်ကျွန်တော်ကြတော့ဒင်းထူရင်များအောင်လုပ်မယ်မတူတဲ့လူတွေကိုဘဲပယ်ထားမယ်ဆိုလို့ဆိုရင်ဒါဒီမိုကရေစီပြလာမှာမဟုတ်ပါဘူးဒါဒီမိုကရေစီနိုင်ငံလုံးမဆူလို့ပါဘူးဒါ NUG လဲဒါအာဏာရှင်ပဲဖြစ်သွားလိမ့်မယ်တခြားတယောက်လည်းကန့်ကွက်လာမယ်ဆိုလို့ဆိုရင်သူလည်းတော့အာဏာရှင်ဖြစ်သွားလိမ့်မယ်တကယ်လောကွားရေးဆင်နုံးနဲ့မလို့ဘူးဆိုလို့လောကွားရေးကမလဲစားမလိုက်နိုင်ဘူးဆိုလို့ဆိုရင်အဲ့ဒီလူဟာအာဏာရှင်ပါပဲဒါဘယ်လိုမဆူအာနာရှင်ပါပဲ။ဘာကြောင့်လို့ဆိုရင်ကျန်တော်တို့ကမြန်မာစုပြီးတော့ထုံးဆူတာမဟုတ်ဘူး။ရခိုင်စုပြီးတော့ထုံးဆူတာလည်းမဟုတ်ပါဘူး။ပြီးတော့ရခိုင်ပြည်ကိုကျန်တော်တို့ကခွေးထုတ်ဖဲပါဆိုပြီးတော့ထုံးဆူတာလည်းမဟုတ်ပါဘူး။ချင်းပြည်ကိုကျန်တော်တို့ကခွေးထုတ်ဖဲပါဆိုပြီးတော့လည်းကျန်တော်ထုံးဆူတာမဟုတ်ပါဘူး။ကျန်တော်အမေနာမဟာကျန်တော်မှာပေါ်ဆူခွင့်ရှိတယ်။ပြီးတော့ကျန်တော်ထိုင်းရန်သားဆိုတာကျန်တော်မှာရစ်တပိုင်ခွင့်ရှိရမယ်။ဘယ်အဆိုးရမဆိုအဆိုးရရဲ့တာဝန်အချီးဆုံးကဒီမှာကျန်တော်ရူဟင်ဂျာလူမျိုးကအပြမဲ့ပြေယုံပါပဲ။ဘာကြောင့်လဲဆိုရင်ကျန်တော်သူများကိုဒုက္ခပေးရှင်တာလည်းမဟုတ်ဘူး။သူများနာမည်ကိုလူရှင်တာလည်းမဟုတ်ပါဘူး။ပြီးတော့သူများကိုခင်ခွက်ရှင်တာလည်းမဟုတ်ပါဘူး။ကျန်တော်ပြည်တော်စုအထွန်း၊ကာယင်သာဘုံစုံ၊ဘာသာဘုံစုံအတူချင်းထွက်တဟသာတာရှိရှိကျန်တော်နယ်တိုင်းကြည့်တော့ကျန်တော်တို့ရဲ့ဒီမိုကရေစီနိုင်ငံကိုကဲ့မီပွန်ပြူတူတဲ့ဒီမိုကရေစီနိုင်ငံတရားမျှတမှုရှိတဲ့နိုင်ငံအားလုံးဝိုင်းဝန်းပြီးတော့ကျန်တော်မှာပေါ်ဆောင်ရမှာပေါ်ဆောင်မှကျန်တော်နိုင်ငံဟာအမေရိကန်လူအင်္ဂလန်လူအဲ့လိုဖြစ်လာမှာ
ဟုတ်ကဲ့ဦးအောင်မြင်းရေဦးအောင်မြင်းရေပြောလိုက်တယ်ဟုတ်ကဲ့ဦးအောင်မြင်း
ကျန်တော်အဲ့ဒါပဲလူစီတာ
အခုဂျာကာလာမျိုးသားညီရေဆိုရ NUG ပေါ်မှာရောဦးအောင်မြင်းတို့ရ ेंजर ဒုက္ခတွေနဲ့ဘယ်လိုမြင်ပါသလဲ NUG ကိုထောက်ခံကြပါသလား
ကျန်တော်တို့ NUG ကိုတရားရခိုင်တို့ကျန်တော်ထောက်ခံပါတယ်ဘာကြောင့်လဲဆိုရင်သူတို့ကဒီမိုကရေစီအတွက်တရားမျှတမှုအတွက်ဒန်တူရင်များမှုအတွက်သူတို့ဆွံ့ရွေးနေတယ်လို့သူတို့ခြံရပြီးသားပဲသူတို့မြန်မာနိုင်ငံအတွက်အခွင့်အရေးပြလအောင်လူတွေအတွက်လူအခွင့်အရေးဆန်နဲ့ပြေးစုံအောင်သူတို့အဲ့လိုဆွံ့ရွေးလာမယ်လို့သူတို့ကခဏခဏပြောနေတာပါပဲဒါကြောင့်အဲ့လိုခုနိုင်ငံတနိုင်ငံကျန်တော့နိုင်ငံနဲ့ကျန်တော့ပြည်တော်စုပေါ့ကျန်တော့နိုင်ငံသားအားလုံးခေါင်းစားဖို့အတွက်ကျန်တော်ရဲ့ next generation အတွက်အပေါင်းစုပြောင်းလုပ်နေတဲ့လူတွေကိုအပေါ်စီကိုကျန်တော်မှာထောက်ခံအားပေးရမှာပေါ့ပြီးတော့တပည့်တလင်းကနေအခြားတပည့်ကနေလူဝေးရှားတွေရှိတဲ့ဟာတွေကိုလည်းကျန်တော်မှာတောက်ပြရှင်တဲ့ဟာဝေပင်ရှင်တဲ့ဟာလည်းကျန်တော်ဝေပင်ထောက်ပြပြီးတော့သူတို့ကိုအားပေးသွားရမှာပါပဲဒါအကုန်လုံးကိုကျန်တော်ရဲ့လူပြောရှင်တယ
်ဟုတ်ကဲ့ဆိုတော့ NUG ကနေပြီးတော့ဒီလက်ရှိပေါ့နော်ဆီယနာသိမှုကိုစန့်ကျင်ကန့်ကွက်ပြီးတော့လှုပ်ဆောင်နေတဲ့လှုပ်ရှားမှုတွေဒီလိုရှားမှုတွေမှာလည်းပဲဟလာရူဟင်ဂျာမွတ်စလင်တွေပူပေါင်းပါဝင်ဖို့ဆိုပြီး NUG ကဖိတ်ခေါ်တာကျွန်တော်တွေ့ရပါတယ်။ဥရောပမြိုင်တို့အဲ့ဒီလိုမျိုးပါဝင်ခွင့်ရမယ်ဆိုရင်ကောဒီဆီယနာရှင်စန့်ကျင်ရေးဟလာအာဏာသိမ်းမှုစန့်ကျင်ရေးမြန်မာနိုင်ငံဒီမိုကရေစီပြန်လည်တည်ဆောက်ရေးလှုပ်ရှားမှုတွေမှာ NUG နဲ့တူပူပေါင်းပါဝင်ဖို့စဉ်းသင့်ရှိပါလားခင်ဗျာ
။အရှိပါလေခင်ဗျာကျွန်တော်တို့ကအာဏာရှင်စနစ်အမြဲပြတ်ရှာဆွေးရထွက်ဒီမိုကရေစီရရှိရထွက်လောခွန်ရထွက်ဒန်တူရင်မြမွားထွက်ကျွန်တော်တို့ပူပေါင်းပါဝင်ဖို့ကျွန်တော်ကစဉ်းသင့်ရှိပါတယ်
NUG ကဒီမူဝါဒကိုအခုကြေညာထားတဲ့မူဝါဒကိုချမှတ်တဲ့နေရာမှာလာတက်ဆိုင်တဲ့လူတွေနဲ့ဓာတ်ရိုက်ညှိနှိုင်းခဲ့တယ်ဆိုတဲ့ဟာမျိုးပြောတာကျွန်တော်တွေ့ရပါတယ်တက်ဆိုင်တဲ့လူတွေဆိုတဲ့နေရာမှာဥရောမြန်လူတွေညာဒုက္ခသည်တွေပေါ့နော်ဆိုတော့ဥရောမြန်ကိုယ်တိုင်မဟုတ်ဘူးဆိုရင်တောင်မှ NUG ကနေပြီးတော့ဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေနဲ့ဆက်သွယ်လုပ်ခဲ့တာမျိုးဥရောမြန်သိထားတာရှိပါလားခင်ဗျာ
သိထားပါတယ်ကျွန်တော်ဆက်သွယ်ထားတာသိထားပါတယ်ကျွန်တော်ကိုလည်းပိတ်ကြတာမှရှိတယ်ဒါပေမဲ့ကျွန်တော်ကနက်နက်နေမကောင်းလို့ပေါ့နော
်ဟုတ်ကဲ့
ကျွန်တော်ဒါ NUG
ဟုတ်ကဲ့ဒါဆိုရင် NUG က NUG ကဒီဒုက္ခသည်စခန်းတွေထဲမှာရှိတဲ့ဒုက္ခသည်တွေနဲ့ကိုဓာတ်ရိုက်ဆက်သွယ်ပြောဆိုဆွေးနွေးတာတွေရှိတယ်ပေါ့နော
်ဟုတ်ကဲ့ပါရှိပါတယ်ရှိပါတယ
်ဟုတ်ကဲ့ နောက်တစ်ခုကအခုဆိုရင်ဒီအာဏာသိမ်းထားတဲ့
စစ်ကောင်စီကျွန်တော်သိရတယ
်ဟုတ်ကဲ့ပါခင်ဗျာအခုဆိုရင်ဒီအာဏာသိမ်းထားတဲ့စစ်ကောင်စီကလည်းပဲပြောထားတာရှိပါတယ်ဟလာဥပမာမျိုးလိုထွက်ပြေးသွားတဲ့လူတွေကိုပြန်လက်ခံဖို့လုပ်မယ်ပြုမယ်ပေါ့လေဆိုတော့အဲ့ဒီလူများဟလာဒီအာဏာသိမ်းထားတဲ့စစ်ကောင်စီနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းပြီးတော့ဥပမာမျိုးကိုနေရာရင်းပြန်ဖို့ပြန်လည်နေရာချထားဖို့ဆိုတာမျိုးတွေလှုပ်လာမယ်ဆိုရင်ကောဥပမာဘယ်လူများသဘောထားပါမလဲ
အခုနေရေးပြင်ရေးကိစ္စလောက်လာမယ်ဆိုရင်တော့သူတို့ကလောက်တော့ဒါကတော့ကျွန်တော် TV ရုပ်ချင်းမှမြင်တာပဲရှိပါတယ်အင်တာနက်လိုင်းမှာပဲမြင်တာရှိပါတယ်အာမန်တကလက်တွဲမှာတော့ဒီကိစ္စကိုကျွန်တော်ဘာမှတွေးလိုက်ဘူးသူတို့ဘယ်တော့ကောင်းမလို့လို့ဆိုတော့သူတို့ပစက်ကတည်းပြောတာပဲကျွန်တော်ကြားလိုက်တယ်လက်တွဲမှာတော့ဒီကိစ္စကခေါ်တယ်ပေါ်နေတာကျွန်တော်မှတွေးလိုက်ပါဘူး
โอเคတကယ်လက်တွေ့အကောင့်ထဲပေါ်လာမယ်ဆိုရင်ရောဥရောမြိုင်တို့လက်ရှိစစ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံအခြေအနေအောက်မှာပြန်ကြမလားခင်ဗျာ
အာဒီလိုပါပဲအဓိကစစ်အာဏာစစ်အာစစ်ကောင်စီပြပြတခြားဟာပြပြဘောနော်ဒီမှာဒုက္ခတွေတွေတနေရေးပြေးရေးကအရေးကြီးနေတယ်ပြည်လေနေရာရှာတာလဲဆိုတာကအစ်မထဲမှာအရေးကြီးနေတယ်စန္ဒောအဲ့လိုပဲတော့ပြောချင်တယ်အဲစီအာနာချင်းဆိုရင်လည်းတိုင်းအာနာချင်းခေါ်ရဲရှိမှာသွားမယ်ဆိုလို့ဆိုရင်လည်းဒီလိုကဒီမိုကရေစီကိုညှင်းလို့သွားတဲ့လူဖြစ်မှာမဟုတ်ပါဘူး။ဒါမှ channel ရဲလို့ပဲပြကောင်းပြနိုင်တယ်။ဒါမှအများကတော့ဒီကိစ္စကစီအာနာချင်းနဲ့စစ်ကောင်စီနဲ့ပေါ့နော်။အဲစစ်ကောင်စီနဲ့ဒီအဲဒုက္ခသည်တွေနဲ့ဒီနေရတင်လေကိစ္စရတော့အဆင်ပြေမလို့မတင်ကြပါဘူး။တန်တော်ကသူတို့ကတကယ်တဲ့အဲသူတို့လောကွန်ရေးလောကွန်ရေးဆိုင်ကိုသူတို့ကအဲလေစားပြီးတော့သူတို့ကကျွန်တော်တို့ကိုခေါ်မယ်လို့ကျွန်တော်ကမထင်ပါဘူ
းဟုတ်ကဲ့ခင်ဗျနောက်ကျွန်တော်တစ်ဆင့်ပြလိုက်ချင်တာအခုလက်ရှိဥော်မြန်တို့စကန်းတွေထဲမှာနေထိုင်ရတဲ့အခြေအနေကရောဘယ်လိုရှိပါလဲပြီးခဲ့တဲ့ရက်ကလည်းမိုးတွေအကြီးအကျယ်ကြွားပြီးတော့မြေပြူတာတွေရှိတယ်လူတွေဆုံးတဲ့ទីဖြစ်တယ်လို့ကျွန်တော်တို့သတင်းသိထားပါတယ်ဆိုတော့လက်ရှိအခြေအနေကဘယ်လိုရှိနေပါလဲဥော်မြန်စားရေးတောက်ရေးနေရေးထိုင်ရေး
အခုဒီလိုပါပဲကျွန်တော်တို့ကဒုက္ခသည်ဆိုတော့ဒါရီဖူဂျီပါပဲလေဒုက္ခသည်ဆိုတော့ဒုက္ခရောက်တဲ့လူတွေကိုပဲပေါ်လာပါပဲလေဒါမဲ့ဒုက္ခသည်ဘဝဆိုတာကတိတာထမ်းတာပဲဒုက္ခမျိုးစုံနဲ့နေရတယ်ဒါမဲ့ဘာပဲဖြစ်ဖြစ်ကျွန်တော်ကအချာနဲ့တခုပေါ့နော်ဒီဒုက္ခသည်ဘဝဆိုရင်လည်းကျွန်တော်ကရှိရင်လည်းမရှိရင်လည်းရှိတဲ့ဟာကိုစအဲ့လိုပဲကျွန်တော်ကကခဲ့တော့အများကြီးရှုံထွေးပြီးတော့အဲပြီးတော့ဒီမှာလေကျွန်တော်ကနောက်ရှာပြီးအခုလင်းနေရှိလာပြီလေလင်းနေရှိလာပြီအရှင်လေရှာလေကျွန်တော်တို့အရာရာဆွန့်ရှုံးလေပါပဲကျွန်တော်တို့ပညာရေးရောကျွန်တော်ချက်မာရေးရောကျွန်တော်တို့ဆက်ဆက်ရာရာကျွန်တော်ဆွန့်ရှုံးပါပဲအဲပြီးတော့ကိုယ်လည်းမိုးရွာတယ်လူလည်းနိုင်ရောက်ပြေသွားတာရှိတယ်ပြီးတော့မြေပြူချမှုကြောင့်သဲတွေပြူသွားတာမူးယူတာအဲအဲ့လို landslide နော် landslide ဖြစ်တာတော့အဲဒီတော့လဲတော့ပါတော့အဲကက်စီတာတော့အဲ့လိုများများကြီးရှိပါတယ
်ဟုတ်ကဲ့ခင်ဗျာလိုအပ်တဲ့လိုအပ်တဲ့ဥက္ကမြေတို့လိုအပ်တဲ့ခုနလိုအမိုးအကာဟလာဆာရဆာနဲ့ရေခါဆေးဝါးအဲ့ဒါတွေကိုဟိုလုံလောက်တဲ့အခြေအနေမျိုးနဲ့ရနေပါသလားခင်ဗျာ
အခုဒီလိုပါပဲကျွန်တော်ကလုံမလုံလောက်ပါဘူးကျွန်တော်မှဒီမှာဆေးဝါးဆိုရင်လည်းဥပမာဖန်စီးကျူရောက်ကရှိတယ်သူကစီဂျူရောက်ကရှိမယ်ဆိုလို့ဆိုရင်ဒီမှာကရှယ်ခံရဆင်းလို့ပဲရှိပါတယ်ဥပမာတချို့ကြတော့ဒီလိုရှိတယ်စီဂျူရောက်ကရှိတဲ့လူတွေမှာမျက်စိတော့ဘာလို့လေဆာလာမသိဘူးအဲ့ဒါထူရတာလေဆဲထူပြီးတော့ဟိုရင်းလို့ရတာရှိတယ်အဲ့ဒါတွေဒီမှာလုံးလိမ့်မရဘူးပြီးတော့ hepatitis B အသေးရောအတဝါပေါ့နော်စီဖူးလို့ခေါ်တဲ့ဟာနော်အဲ့ဒါလေကျွန်တော်လုံလုံစွာကျွန်တော်ဆဲကူလို့မရဘူ
းဟုတ်ကဲ
့ရှယ်ခံရဆင်းလို့ပဲရတယ်ပြီးတော့ဒီမှာ pregnancy တို့ဘာတို့အဲအဲ့ဒါဆိုရင်တော့နည်းနည်းရတယ်ဒါပဲဒါကလည်းမလွန်လို့ပါဘူးတန်တော်မှာ
ဟုတ်ကဲ့ခင်ဗျာဥရောပမြိုင်အနေနဲ့အခုအချိန်မှာအဖြစ်ချင်းဆုံးစန္ဒာတစ်ခုကိုပြောပါဆိုရင်ဘာများဖြစ်ပါမလဲခင်ဗျာ
တန်တော်ရဲ့ပစ်ချင်းဆုံးစန္ဒာကတော့တန်တော်ကမြန်မာပြည်သူလူထုပေါ့နော်မြန်မာထိုင်းရင်းသားနိုင်ငံသားပြည်သူလူထုအားလုံးကိုတန်တော်ပြောရှင်တာကတန်တော်မာရှင်တာကအလုံးစီလုံးညီရကြပါလို့အတူတပင်းကျွန်တော်ရေခိုင်ပြင်းနေပါကျွန်တော်ရေခိုင်ပြင်းနေကရေခိုင်ဆိုရင်လည်းကျွန်တော်ရေညီကိုပါပဲကျွန်တော်တမြေထဲမှာနေတိုင်းလာတာပါပဲအဲကျွန်တော်တို့ဒီမှာရူဟင်ဂျာတွေမှာသူတို့ကကြိုက်မက်မက်စိတ်ဝင်စားပြီးတော့ကျွန်တော်တို့ရူဟင်ဂျာနဲ့ရောနားနဲ့ရောပူပေါင်းပြီးတော့ရူဟင်ဂျာများအတွက်တရားမျှတမှုကိုပေါ်ဆောင်ပေးပါလို့ကျွန်တော်ကရေခိုင်ထိုင်းရင်းသားတွေကတူးမှရှင်တယ်ပြီးတော့တခြားပြည်နယ်တိုင်းဒေသကြီးက ပြည်သူလူထုတွေကိုလူမျိုးဘာသာတိုင်းကိုအမျိုးသားရောအမျိုးသမီးတွေကိုရောချောင်းသားလူငယ်တွေအားလုံးနော်အားလုံးကိုကျွန်တော်ကစီလွန်ကြပါလို့ကျွန်တော်တို့နိုင်ငံကိုပြင်းပြထူထပ်ဖို့အတွက်ဒီမိုကရေစီရရှိဖို့အတွက်တရားမျှတမှုရရှိဖို့အတွက်အားလုံးပူးပေါင်းပါဝင်ကြပါလို့နာကနဲ့နာကဆူရနဲ့ပူးပေါင်းပါဝင်ပြီးတော့ဖော်တယ်ဖို့ဆောင်ရွက်ကြပါလို့ကျွန်တော်ကအဲ့လိုပဲကျွန်တော်ကပြင်ရှင်းပါတယ
်ဟုတ်ကဲ့ပါဦးအမြိုင်အခုလိုဖြည့်ဆူပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ဘေးရန်တွေကင်းရှင်းပါစီကျမ်းမာပြီးတော့လူရဆန္ဒပြည်ပါစီခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ပါချေကျူတင်ပါလေကျွန်တော်တို့အများကြီးဗီဒီယိုကိုအခုလိုအင်တာဗျူးပြေခွင့်ရတဲ့အတွက်ကျွန်တော်အများကြီးချေကျူတင်ပါလေ
ဟုတ်ကဲ့ဒါကတော့ကိုကျော်ကျော်သိန်းတင်ဆက်နေတဲ့အင်္ဂါနေ့ညဆွေးနွေးကန်အစီအစဉ်မှာအခုတော့ကိုအောင်တင်ဆက်တဲ့အမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ
အမေရိကန်ဒုသမ္မတကမလာဟဲရစ်စာသူ့ရဲ့ပထမဆုံးနိုင်ငံခြားခီးစဉ်အတွင်းဂွာဒီမာလာနဲ့မက္ကဆီကိုနိုင်ငံကခေါင်းဆောင်တွေအရက်ဖက်အဖွဲ့အစည်းခေါင်းဆောင်တွေနဲ့ကာလာချာရှိကလေးကအဲ့ဒီနိုင်ငံတွေမှာအမြင့်တွယ်ခဲ့တဲ့ဆင်းရဲမွဲတေမှုနဲ့ရာဇဝတ်မှုထူပြောလာတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးနေတာပါတခြားနိုင်ငံကိုရွှေ့ပြောင်းဆွံ့ခွာသူတွေအရေးဆောင်ရွက်သူတွေကဒီလိုအခြေအနေတွေဟာအလဲအမေရိကနဲ့တချို့သူတွေသူတို့နေရရင်ဆွံ့ခွာရတဲ့အကြောင်းရင်းဖြစ်တယ်လို့ပြောပါတယ်လက်တင်အမေရိကကနေအမေရိကန်ပြည်အောင်စုမှာရွှေ့ပြောင်းအခြေချနေထိုင်လူတွေအနေနဲ့မက္ကဆီကိုနိုင်ငံကနေရွှေ့ပြောင်းအခြေချခွင့်ရှောက်ရမယ်ဆိုတော့သမ္မတဒေါ်နယ်ထရမ့်ချမှတ်ထားတဲ့အစီအစဉ်ကိုသမ္မတဂျိုးဘိုင်ဒန်အစိုးရကအဆုံးသတ်ပြီးတော့မကြာခင်မှာပဲဒုသမ္မတရဲ့ခီးစဉ်စတင်တာပါအမေရိကန်တောင်ပိုင်းနယ်စပ်ကနေမိဘမပါပဲကလေးတွေတရားမဝင်ဝင်ရောက်လာမှုနဲ့ပတ်သက်ပြီးတော့လူတွေကစိတ်ဝင်စားစောင့်ကြည့်မှုညှော်နေလာခြင်းမှာပဲမလာနောက်ပိုင်းထိဝင်ရောက်လာသူအရေးအတွက်9900ကနေမေလအစောပိုင်းထိဝင်ရောက်လာသူအရေးအတွက်ဟာ689ယောက်အထိသာရှိပါတော့တယ်အမေရိကန်အမိမြေလုံခြုံရေးဝန်ကြီးအလက်ဟန်ဒရိုမေယိုကတ်စ်က
We are addressing the root causes of migration from the northern triangle.
နောက်တရီကန်ဒေတာရွေးနိုင်ငံတွေကရွှေပြောင်းဝင်ရောက်မှုတွေရဲ့အဓိကပင်မအကြောင်းရင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးနေပါတယ်မိဘတွေအနေနဲ့ရောဘာကြောင့်သူတို့သားသမီးတွေကိုဒီတိုင်းလွှတ်လိုက်တာလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းသုံးသပ်နေပါတယ်လို့သူကပြောပါတယ်ဒီကြားထဲမှာပဲ April လအတွင်းရွှေပြောင်းဝင်ရောက်သူ 38,000 အထိရှိပြီးတော့ဒီအရေးအတွက်ဟာမလကတဲ့စာရင်300ခန့်နှုန်းပိုများလာတယ်လို့ American လူဝင်မှုကြီးကြပ်ရေးဌာနရဲ့ကိန်းဂဏန်းတွေအရာသိရပါတယ် NPR Ipsos ရဲ့ဒီစစ်တမ်းအရာအမေရိကန်9ဦးမှ4ဦးကဒီနယ်စပ်ဖြတ်ကျော်ဝင်ရောက်သူတွေအရေးဟာပြဿနာတရဖြစ်တယ်လို့မြင်ကြောင်းသိရပါတယ် Republican တွေကလည်း Biden ဆိုရရဲ့ကြိုက်တွင်မှုနဲ့ပတ်သက်ပြီးတော့ပြစ်တင်ဝေဖန်ကြပါတယ် Republican အောက်လွှတ်တော်အမတ် Steve Scalise က
Vice President Harris needs to go down to the border and see this for herself
because Kamala Harris နယ်စပ်ကိုတွားချင်းနေတွေကိုယ်တိုင်မြင်ရမှသာ Biden ရဲ့မအောင်မြင်တဲ့မူဝါဒတွေပြန်ပြောင်းလဲဖို့တိုက်တွန်းကောင်းတိုက်တွန်းပါလိမ့်မယ်လို့သူကပြောပါတယ်ဒုသမ္မတ Harris ဟာတင်းလာနေတုန်းကဂွာဒီမာလာကိုရောက်ရှိခဲ့ပြီးတော့အင်ကာနီမှာတော့မက္ကဆီကိုစီးတီးကိုရောက်ရှိပါတယ်ခင်ဗျာ
ဆက်လက်ပြီးတော့သတင်းချင်းချုပ်ကိုမတ်တန်ကြီးထိုက်ကတင်ဆက်မှာပါရှင
်စစ်တပ်အုပ်ချုပ်နေတဲ့မြန်မာနိုင်ငံတွင်းအခြေအနေတွေဟာအထူးစိုးရိမ်ပွဲဖြစ်ပြီးစပီးလဲဆိုးရွားလာနေကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့ဖြစ်လာနိုင်ခြင်းအလုံးကိုလေ့လာသုံးသပ်ထားကြောင်းအမေရိကန်သမ္မတဂျိုးဘိုက်ဒင်ရဲ့အင်ဒိုပစိဖိန်မူဝါဒဆိုင်ရာညှိနှိုင်းရေးမှူးခတ်ကမ်ဘဲကအင်ကာနစ်မှာပြောဆိုကြောင်း Reuters သတင်းကဖော်ပြပါတယ်အကြမ်းဖက်မှုတွေများလာတာကိုတော့ညင်းလို့မရဘူးလို့လဲမစ္စတာကမ်ဘဲက New American Security ပညာရှင်အဖွဲ့ကကျင်းပတဲ့ online အခမ်းအနားတစ်ခုမှာပြောဆိုတာဖြစ်ပါတယ်ကယားပြည်နယ်တွင်းကအရက်သားနယ်မြေတွေမှာလုံခြုံရေးတပ်ဖွဲ့တွေရဲ့အစီအချင်းမဲ့တိုက်ခိုက်မှုတွေနောက်တခြားသောအကြမ်းဖက်မှုတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေရသူတသိန်းကျော်ရှိနေပြီးဒီအခြေအနေဟာဆိုရင်နိုင်ငံတကာနယ်စပ်တွေကိုမဖြစ်မနေဖြတ်ကျော်ဝင်ရောက်ရတဲ့အခြေအနေမျိုးဖြစ်လာနိုင်ကြောင်းကုလသမဂ္ဂကအင်ကာနစ်မှာပြောပါတယ်။အင်ဒိုနီးရှားနိုင်ငံအချေးကိုဇွန်လ4ရက်တောက်ချန်နေတုန်းကလှေနဲ့ရောက်လာတဲ့ရိုဟင်ဂျာ82ဦးအတွေ့အင်ကာနစ်မှာအစအတောက်တောက်ရည်နဲ့ဆေးဝါးတွေဆက်လက်ထောက်ပံ့နေကြောင်းနိုင်ငံတကာရွှေ့ပြောင်းအခြေချမှုဆိုင်ရာအဖွဲ့ IOM ကပြောပါတယ်
ကုလသမဂ္ဂအ
တွင်းချင်းချုပ်ကိုမတ်တင်ဂီထိုက်ကတင်ဆက်ခဲ့တာပါရှင်ပုတ်တပုနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကတိုက်ရိုက်တင်ဆက်တာပါရှင်အခုဒီကနေ့မနေ့သတင်းဒီထုတ်လုပ်ရေးမှုအစီအစဉ်ထုတ်လုပ်ရေးမှုတွေကတော့ကိုရဲမွန်အောင်နဲ့ကိုခင်မောင်စိုးမင်းတို့ပဲဖြစ်ပါတယ် Engineer တွေကတော့ Jimmy Cook နဲ့ Derek Smith ပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ကျမအင်ဂျင်နိုင်ပါThis program